Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်စက်တင်ဘာလ19ရက်အင်္ဂါနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်တင်တဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတောင်းယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကီထိုက်ပါ။ရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေအားလုံးကိုမြန်မာအစိုးရကရှုတ်ချတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဒီကနေ့ကုလအထွေထွေညီလာခံမှာအမေရိကန်သမ္မတမိန်ခွန်းပြောဆိုနေပြီးမြောက်ကိုရီးယား၊အီရန်ဗင်နီဇွဲလားနိုင်ငံတွေအရေးနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြောဆိုသလိုအစ္စလာမ်ရဲ့အစွန်းရောက်တွေနဲ့ပတ်သက်ပြီးလည်းပြောဆိုသွားပါတယ်။အာဖဂန်ကိုအမေရိကန်တပ်ဖွဲ့ဝင်3,000ထတ်လွတ်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကလည်းပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုနှမ်းလောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
We condemn all human rights violations and unlawful violence. We are committed to the restoration of peace, stability,
ဥပဒေမဲ့အကြမ်းဖက်လုပ်ရတဲ့လူအခွင့်အရေးချိုးဖောက်မှုအားလုံးကိုပြစ်တင်ရှုံချကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပြောသွားတာပါအပြည့်အစုံကိုသတင်းနဲ့ပြည်မှာနားဆင်ကြပါမယ်ဒါအပြင်ဒေါအောင်ဆန်းစုကြည်မိကွန်ပြောကြားချက်ပေါ်ပြီးတွင်ပြည်ပလူအခွင့်အရေးအဖွဲ့နဲ့နိုင်ငံတကာသံတမန်တို့ရဲ့အမြင်သဘောထားတုံ့ပြန်ချက်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါရုံမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမသိငင်ထိုက်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
ခံပြင်းနယ်တွင်းကလူခွင့်ရေးချိုးဖောက်မှုအလုံးကိုမြန်မာအစိုးရကရှုတ်ချကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုပါရတယ်။ရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကြောင့်သူတို့ခေါ်ရိုဟင်ဂျာမွတ်စလင်၄သိန်းကျော်အင်းကြီးချေဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိလာတယ်လို့ကုလသမဂ္ဂကပြောဆိုထားပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲဒေါအောင်ဆန်းစုကြည်ကအခုလိုတုံ့ပြန်တာပါ။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဘက်ကစစ်ဆေးခံရတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုပြီးလူခွင့်ရေးချိုးဖောက်မှုတင်ရင်းနဲ့တဟဆာတဖြစ်မှုကိုဖျက်လို့ဖျက်စီလောက်ရတွေကိုတရားဥပဒေပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်မယ်လို့လည်းအာမခံချက်ပေးပါတယ်။ဒါပေမဲ့ဆွဆွဲချက်တွေကအထောက်အထားခိုင်ခိုင်မာမာရှိရမယ်လို့လည်းသတိပေးပါတယ်။နိုင်ငံတကာတန်တမန်တွေရဲ့ရှေ့မှောက်ဒီကနေ့နေပြည်တော်မှာပြောကြတဲ့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းမှာတော့အစိုးရတဲ့အပေါ်မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးလည်းအခုလိုပြောဆိုခဲ့ပါတယ်
။ That our government has not yet been in power for even 18 months.It will be 18 months at the end of this year. 18 months is a very short time.
အစိုးရသက်တမ်းကဒီနှစ်ကုန်မှာ18လပြည့်မှာပါ။နိုင်ငံတွင်းကစင်ခေါ်ကဲဆန့်ချက်တွေအားလုံးပြည်လည်အောင်ဆောင်ရွက်နိုင်ဖို့ဆိုတာမှာ18လဆိုတဲ့အချိန်ကာလကတိတ်ပြီးတော့တိုးတောင်းလွန်ပါတယ်လို့ဒေါအောင်ဆန်းစုကြည်ပြောဆိုသွားတာပါ။နေရာရင်းပြန်လို့တဲ့ဒုက္ခသည်တွေကိုစည်းစစ်အတည်ပြုနိုင်ဖို့ဆောင်ရွက်မယ်လို့ပြောဆိုပြီးသူတို့ရဲ့ရှောက်ထားမှုတွေကိုမြန်မာအစိုးရဘက်ကလိုလိုလားလားလက်ခံမယ်လို့လည်းပြောဆိုပါတယ်။ဒေသရင်ပြည်ပခန့်တွေအတွင်ဖြည့်ဆည်းမခံရဘဲဆက်လက်နေထိုင်နေကြတဲ့မွတ်စလင်အများအပြားရှိနေသေးတဲ့အကြောင်းဒီမွတ်စလင်တွေအနေနဲ့ရခိုင်ပြည်နယ်တွင်းမှာအဆင်ပြေပြေအတူတကွဘာကြောင့်နေထိုင်နိုင်တယ်လဲဆိုတဲ့အချက်ကိုရှာဖွေဖို့အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းနိုင်ငံတကာတန်တမန်တွေကိုဒေါအောင်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်ရှင်
ရှခိုင်ပြည်နယ်ရင်းကမွတ်စလင်တွေအများစုနေထိုင်ရာဒေသတွေကပြည်ပခန့်တွေကိုကင်တွယ်တဲ့နေရာမှာနိုင်ငံတကာရဲ့ဝိုင်းဝန်းဝေဖန်မှုတွေကြောင့်လောကကံရပိုးပြီးခက်ခဲသွားစေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်လက်ရှိဖြစ်ပေါ်နေတဲ့ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးမနက်ပိုင်းမှာမိန့်ခွန်းပြောအပြီးလွတ်လပ်တဲ့အာရှအသံမြန်မာပိုင်းအစီအစဉ်နဲ့တည်တံ့တွေ့ဆုံမင်းမြတ်ခမ်းမတော်အောင်ဆန်းစုကြည်ကအခုလိုပြောဆိုခဲ့တာပါ
ရခိုင်ပြည်ရဲ့လက်ရှိအခြေအနေကဘယ်တော့မှရခိုင်ပြည်အခြေအနေကတော့မရစမတက်ခင်ကလေးကပေါ့နော်ဟိုအေးစိတ်ခဲ့တာမဟုတ်ဘူးသူတို့ညာလေအခုနောက်ပိုင်းမှာကြတော့ကဘာရဲ့အာယုံအရန်ဆူးဆိုင်လာတဲ့အခါကျတော့ပို့ပြီးတော့ကင်တွယ်ရတာတိတ်မွေးလာတယ်လို့ဒီလိုပဲမြင်တယ်ဟိုဘယ်ဘယ်ပြဿနာရမဆိုလဲဒီလိုပဲပေါ့နော်အလုံးအဝိုင်းပြီးတော့ကြည်နေလို့ရှိလို့ရှိရင်ပြည်ပြည်လဲလဲဖြစ်အောင်ဖြည့်ရှင်းရတာပို့ပြီးတော့အခက်ခက်ကလေးလုပ်ယူရတာ
ရခိုင်ပြည်နယ်ပဋိပက္ခကိုဖြည့်ရှင်းတဲ့နေရာမှာပြစ်တင်ဝေဖန်မှုတွေနဲ့တွေမလုံလောက်ဘူးလို့လဲတော်အောင်ဆန်းစုကြည်ကထောက်ပြတာပါ
အခုဟာအလုံးအဝိုင်းပြီးတော့ဟိုဒါကမှရှုံချတာပေါ့နော်ဝေဘာနာရှုံချတာအော်ကြဟိကြနဲ့ဘယ်လိုကောင်းအောင်လုပ်ရမလဲဆိုတော့တကယ်ထဲထဲပုံပုံစဉ်းစားရလားဆိုတော့ဟိုတုံးသောက်ဖို့လိုလာပြီ။မင်းနဲ့တုံးကလည်းမဟုတ်ပြောတာအဲ့ဒါပဲ။အခုရခိုင်မှာဆိုလို့ရှိရင်အေးအေးဆေးဆေးရှိနေတဲ့နေရာတွေရှိတယ်။နော်ရခိုင်ဟိုရခိုင်နေနဲ့မွတ်စလင်နဲ့အေးအေးဆေးဆေးငြိမ်းချမ်းရနေတဲ့နေရာတွေရှိတယ်လို့မွတ်စလင်တွေသူတို့ကသူတို့အေးအေးဆေးဆေးစိတ်လုံးလုံးရှင်ရနေတဲ့နေရာတွေလည်းရှိတယ်။
ရခိုင်ပြည်နယ်ရဲမှလူတွေထွက်ပြေးရတဲ့အခြေအနေကကြောက်ရွံ့မှုတွေကြောင့်လားဘလို့အကြောင်းရင်းကြောင့်ထွက်ပြေးရတယ်လဲဆိုတာကိုတည်အောင်ဖော်ထုတ်ရမယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်
။ကုလသမဂ္ဂထူထူးညီလာခံမှာအခုအမေရိကန်သမ္မတဒေါ်နယ်ထရန့်မင်ကွန်းပြောကြားနေပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုအီရန်နဲ့ဗင်နီဇွဲလားနိုင်ငံတို့အရေးနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုပါတယ်။မြောက်ကိုရီးယားရဲ့အန်ဒီရဲ့နောက်အမေရိကန်ရဲ့လုံခြုံရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးရဲ့လုံခြုံရေးအပေါ်ချင်းချောက်မှုတွေနဲ့ပတ်သက်ပြီးလည်းအမေရိကန်ခေါင်းဆောင်ကအထူးပြုပြောဆိုပါတယ်။အစ္စလာမ်ရဲ့အစွန်းရောက်အကြမ်းဖက်ဝါဒီအတွေ့အခေါ်တွေလို့တုံ့နှုံပြောဆိုပြီးဒါကိုအဆုံးသတ်အောင်လှုပ်ဆောင်မယ်လို့လည်းအမေရိကန်ခေါင်းဆောင်ကပြောဆိုသွားပါတယ်။အမေရိကန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံတို့နဲ့အီရန်ကြား2015ခုနှစ်ကရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်အပေါ်ကုလသမဂ္ဂရဲ့နိုင်ငံတကာအမှုမျိုးစွမ်းအင်အေဂျင်စီ IAEA ဘက်ကစောင့်ကြည့်မှုကိုထိတိယောက်ယောက်မလုပ်ဘူးဆိုရင်ဒီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်လို့လည်းသမ္မတထရန့်ကမနေ့ကပြောဆိုခဲ့တာပါမနေ့တနင်္လာနေ့ကလက်တင်အမေရိကန်နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံထုံးမှလည်းဗင်နီဇွဲလားသမ္မတလက်အောက်ကပြည်သူတွေရဲ့အတိထုတ်ခါကိုလစ်လျူရှုမထားလို့မရဘူးဆိုပြီးတော့သမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်တပ်ဖွဲ့အင်အားနောက်ထပ်3000ဆီလိုထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျင်မက်ဒစ်ကအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောဆိုလိုက်ပါတယ်ဒီတပ်ဖွဲ့တွေထဲမှာအများစုကအမေရိကန်ပြည်ထောင်စုကနေထွက်ခွာသွားပြီးတာဒါမှမဟုတ်လဲထွက်ခွာဖို့အတွက်အမိန့်ကြပြီးသားသူတွေဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်ဒါပေမဲ့တိထက်ပို့ပြီးအသေးစိတ်ပြောဖို့ကတော့ရန်သူကိုကူညီရကြလိမ့်မယ်ဆိုပြီးသူကပြောဆိုမသွားပါဘူးလက်ရှိအာဖဂန်နစ္စတန်နိုင်ငံတွင်အခြေအနေဟာတိုးတက်မှုမရှိဘဲတန့်နေတယ်လို့ဆိုပြီးနောက်ထပ်တပ်ဖွဲ့တွေဆီလိုဖို့ပင်ဒဂွန်စစ်ထဏချုပ်ရှိတဲ့ထိပ်တန်းစစ်ဘက်အရာရှိတွေကတောင်းဆိုခဲ့ကြတာပါအခုလိုတပ်ဖွဲ့တွေထပ်မံဆီလိုတာဟာအမေရိကန်ပြည်ထောင်စုကဆင်နွှဲနေတဲ့စစ်ပွဲတွေထဲအချိန်အကြာဆုံးဖြစ်တဲ့အာဖဂန်စစ်ပွဲနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ကင်တွဲမှုပုံစံပြောင်းလာတာကိုဖော်ပြလိုက်တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲနေ့မတိုင်ခင်တုန်းကတော့အဲ့ဒီအချိန်သမ္မတလောင်းထရမ့်ကအာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေကိုပြန်ပြီးရုပ်သိမ်းမယ်လို့ပြောဆိုခဲ့တာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဖလိုင်းဒိုမီတာ24 kHz 1239ဖလိုင်းဒိုမီတာ25 kHz 11965ဖလိုင်းဒိုမီတာ32 kHz 9323ဖလိုင်းဒိုမီတာ58 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အသက်အန္တရာယ်ရှိတဲ့အထိမုန်တိုင်းဒီရေနဲ့မိုးသက်ထန်မှုတွေဖြစ်စေတဲ့မုန်တိုင်းအဆင့်5ချီပြင်းထန်လာခဲ့တဲ့ဟာရီကိန်းမုန်တိုင်းမာရီယာကမနေ့ညပိုင်းကတော့ Caribbean ကျွန်းနိုင်ငံ Dominica ကိုဝင်ရောက်တိုက်ခတ်ပါတယ်။မုန်တိုင်းကြောင့်အကြီးအကျယ်ပျက်စီးခဲ့ရတယ်လို့ကနဦးအစီရင်ခံချက်တွေအရသိရှိထားတဲ့အကြောင်း Dominica ဝန်ကြီးချုပ် Roosevelt Scarrick ကသူ့ရဲ့လူမှုကွန်ရက် Facebook မှာရေးသားပါတယ်။ပိုင်ဆိုင်မှုတွေပျက်စီးဆုံးရှုံးခဲ့ရပြီဖြစ်တဲ့အကြောင်းဒါပေမဲ့ဇက်တိုက်မိုးရွာနေတာကြောင့်မြေပြိုကျမှုဖြစ်နိုင်ပြီးလူထိခိုက်သေးဆုံးမှုတွေဆိုးဆိုးရွားရွားသတင်းတွေမနေ့မိုးလင်းချိန်မှာထွက်လာမှာကိုအစိုးရညာဆုံးဖြစ်တယ်လို့ဝန်ကြီးချုပ်ကပြောဆိုထားတာပါအပျက်စီးပုံကြမှာဖိမိနေသူတွေထိခိုက်ဒဏ်ရာရထားသူတွေကိုရှာဖွေရေးအဓိကထားပြီးအကူအညီတွေလည်းလိုအပ်နေတယ်လို့ဒိုမီနီကာဝန်ကြီးချုပ်ကပြောပါတယ်ဟာရီကိန်းမုန်တိုင်းမာရီယာကဒီကနေ့အင်္ဂါနေ့အစောပိုင်းမှာလေတိုက်နှုန်းတစ်နာရီကို250ကီလိုမီတာထိရောက်ရှိခဲ့တာလို့လဲအမေရိကန်မြို့သားဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးဌာနကပြောပါတယ်။ဟာရီကိန်းမုန်တိုင်းဘူချက်ကဒိုမီနီကာနိုင်ငံကနေတဖြည်းဖြည်းဆုတ်ခွာသွားပြီလို့အမေရိကန်ဟာရီကိန်းစောင့်ကြည့်ရေးဌာနကပြောဆိုပြီးဒီကနေ့အင်္ဂါနေ့နောက်ပိုင်းမှာတော့အလွန်အန္တရာယ်ကြီးတဲ့ဟာရီကိန်းမုန်တိုင်းဖြစ်နေအမေရိကန်ပိုင်းဗာဂျင်အိုင်လန်ကိုချဉ်ကပ်မယ်လို့ခန့်မှန်းထားကြပါတယ်။ဒီနောက်မနေ့ပြန်ဖို့ထူးနေမှာတော့ပေါ်တူရီကိုကိုဖျက်တမ်းတိုက်ခတ်မှာပါမုန်တိုင်းမလာခင်ကြိုတင်ပြင်ဆင်ထားကြဖို့ဗာဂျင်အိုင်လန်အုပ်ချုပ်ရေးမှူးကပြည်သူတွေကိုတိုက်တွန်းနေပါတယ်ပေါ်တူရီကိုနဲ့အမေရိကန်ပိုင်းဗာဂျင်အိုင်လန်တို့ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကအရေးပေါ်အခြေအနေကြေညာထားပါတယ်ရှင်
မြောက်ကိုရီးယားရဲ့အနေအများပြီးဆိုးရွားလာတဲ့လက်ရှိမီဇိုင်းတုံးစမ်းသပ်ပစ်လို့မှုနဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ဖို့လိုပြီးလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့ထွေထွေညီလာခံပေးပန်းမှာရုရှားနိုင်ငံခြားရေးဝန်ကြီးနဲ့တင်းလာနဲ့တွေ့ဆုံချင်းအတွင်အဲ့ဒီလိုပြောဆိုလိုက်တာပါ။ညဉ့်ညံ့ရေးစကဝိုင်းပြန်ဆဖို့ဆိုရာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်တွေကိုစတင်အကောင့်ထည့်ဖို့ရလို့ပဲတန်းတူအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ကလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အစောပိုင်းမှာတယ်လီဖုန်းဆက်ပြောဆိုပြီးမြောက်ကိုရီးယားအပေါ်စီးပွားရေးအရာတန်ခါမှုကအစဉ်အပြင်းထန်ဆုံးဖိအားပေးဖို့တဘောတူခဲ့ကြပါရယ်တချိန်ထဲမှာပဲဂျပန်နိုင်ငံကလည်းဒုံးကျည်ကာကွယ်ရေးရွှေရှားစနစ်တစ်ခုကိုဟိုကိုက်ဒိုကျွန်းရံမြောက်ဖက်မ မြောက်ကိုရီးယားရဲ့လက်တလုံးမစ်ဆိုင်တုံးပစ်လို့ရလမ်းကြောင်းအနီးကစခန်းစီကိုပြောင်းရွှေ့ချထားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကပစ်လို့လိုက်တဲ့မစ်ဆိုင်တုံးကြီးတွေဟာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေအပေါ်ချင်းချောက်မှုဖြစ်မလာသေးတဲ့အတွက်အဲ့ဒီသုံးရည်ဒဇင်ကောင်မှအမေရိကန်ဖက်ကပစ်ချတာတွေမလုပ်သေးဘူးလို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကမကြခင်ကပြောဆိုထားတာပါ။လူအစုလိုက်အပြုံလိုက်တည်ကျင်းမှုတွေကနေရှောင်ခွင်းပြီးမြောက်ကိုရီးယားကိုတိုက်ခိုက်မဲ့စီးရဲနှိမ့်လန့်တွေရှိတယ်လို့ဝန်ကြီးမက်ဒစ်ကပြောဆိုသွားပေမဲ့အသေးစိတ်ကိုတော့ပြောဆိုမသွားပါဘူး။
နယူးဇီလန်နိုင်ငံမှာလောင်စာဆီမလုံလောက်မှုနဲ့သတင်းတစ်ပတ်ကြာရင်ဆိုင်နေရတာနဲ့အတူဒီကနေ့အင်ကာနစ်မှာတော့အောက်ကလန်လေဆိပ်ကပြည်တွင်းပြည်ပလေးဆောင်ခီးစဉ်သုံးတာစဉ်ကိုဖျက်သိမ်းလိုက်ရပါတယ်။နယူးဇီလန်အထက်လေဆိပ်ကြီးအတွက်လောင်စာပို့တဲ့ပိုက်လိုင်းထိခိုက်မိပြီးတဲ့နောက်လေဆိပ်အတွက်လိုအပ်တဲ့လောင်စာရဲ့80ရာခိုင်နှုန်းမရဘဲဖြစ်နေပြီးလေရင်တွေအနေနဲ့တခြားလေဆိပ်တွေမှာစီဖြစ်နေကြရပါတယ်။မြေတူးဆက်ကြောင့်လောင်စာပိုက်လိုင်းထိခိုက်ခဲ့ရတာဖြစ်ပြီးအောက်ကလန်ကဓာတ်ဆီဆိုင်တွေမှာအရင်အသွင်းမြင့်ဓာတ်ဆီလည်းပြတ်တောက်နေပါတယ်။ဒါပေမဲ့ရိုးရိုးဓာတ်ဆီကတော့လူတလောက်ရနေသေးပါလို့ဓာတ်ဆီဖြန့်ဝေတဲ့ Z Energy ကပြောပါတယ်။ပိုက်လိုင်းကိုပြင်နေတာကနောက်တည်င်းပတ်အထိအချိန်ယူရမယ်လို့ပိုက်လိုင်းပိုင်ရှင်ကပြောထားပါတယ်။လောင်စာဆီပြက်လက်မှုကိုဖြေလျှော့နိုင်ဖို့အတွက်လောင်စာဆီတည်ယူပို့ဆောင်ရေးအတွက်ရေတက်လောင်စာဆီတင်သင်းမောတွေစစ်တပ်သုံးရင်းတွေကိုတာဝန်ပေးထားပြီးဒီကိစ္စမပြေလည်ချိန်မှာလွှတ်တော်အမတ်တွေအစိုးရဝန်ထမ်းတွေမလိုအပ်ဖက်လေးချောင်းခီးမသွားကြဖို့ကိုလည်းညွှန်ကြားထားတဲ့အကြောင်းဝန်ကြီးချုပ်ဘေးအင်္ဂလိပ်ကပြောဆိုထားပါတယ်။
စီဝါရဲ့တဟုန်ထိုးတိုးတက်လာတဲ့ဗီယက်နမ်နိုင်ငံရဲ့ဘဏ်တစ်ခုကဒေါ်လာတန်ပေါင်းများစွာပါဝင်ပတ်သက်နေတဲ့အကြမ်းတီးလိုက်ဆောင်မှုတစ်ခုကိုဒီလအတွင်းစုံစမ်းစစ်ဆေးနေပါတယ်။ဒီဖြစ်ဟာဗီယက်နမ်နိုင်ငံတွင်ဆိုးဝါးလို့နဲ့အကျင့်ပြတ်ချဆောင်မှုပြဿနာကိုမေးမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်။အစိုးရပိုင်းရင်းနှီးတဲ့ဒဏ်ငွေကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Petro Vietnam လက်အောက်ကကုမ္ပဏီ၃ခုဟာဒေါ်လာ၅သရဝနှစ်တန်းကိုပြည်တွင်းဘဏ်တစ်ခုဖြစ်တဲ့ Ocean Bank ကသစင်လွှဲပြောင်းမှုကြိုပမ်းခဲ့တယ်ဆိုတဲ့တန်တရားနဲ့ပြည်သူ့လုံခြုံရေးဝန်ကြီးဌာနကပြီးခဲ့တဲ့လမှာစုံစမ်းစစ်ဆေးနေတာပါ။ဆောက်လုပ်ရေးလမ်းအသုံးပြုမှုစာချုပ်တွေနဲ့အစိုးရရဲ့ဝယ်ယူမှုလုပ်ငန်းတွေဟာအထူးကပြဿနာတွေဖြစ်တယ်လို့ဆိုပါရဲ။ဒါနဲ့မကတရားဝင်ဆိုင်ရဲ့အထောက်အထားတွေကိုရှေ့ဆက်လုပ်ပေးဖို့ဒါမှမဟုတ်လဲလမ်းစီကံချိုးဖောက်မှုမှာအရေးယူမခံရအောင်လို့ရေးစီကအငွေကြေးတောင်းခံတာတွေလည်းရှိနေပါရဲ။ထုတ်ကုန်တင်ပို့မှုကနေစီးပွားရေးတိုးတက်လာတဲ့ဗီယက်နမ်နိုင်ငံဟာပြည်ပအရင်းနှီးမြှုပ်နှံသူတွေကြားလူကြိုက်များတဲ့နိုင်ငံတစ်ခုဖြစ်လာပါရဲ။2012ခုနှစ်ကနေ2016ခုနှစ်ကြားဗီယက်နမ်နိုင်ငံရဲ့နှစ်စဉ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းက 5.2 ရာခိုင်နှုန်းကနေ 6.68 ရာခိုင်နှုန်းထိမြင့်တက်လာခဲ့တာဖြစ်ပါရဲ
။
နောက်ဆုံးရသတင်းတွေကိုမတ်တရင်ထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်။ဒီမြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲလူအခွင့်အရေးချိုးဖောက်မှုတွေအလုံးကိုရှုံချကြောင်းနဲ့အခြေအနေတွေပုံမှန်ပြန်ဖြစ်အောင်ကြိုးပမ်းနေကြောင်းနိုင်ငံတို့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တနှစ်ကျော်ကြာရသအစိုးရလက်ထက်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဒီကနေ့မိန့်ခွန်းပြောကြရမှာဒေါအောင်ဆန်းစုကြည်ကအဲ့ဒီလိုပြောဆိုခဲ့တာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကပြောပြပေးမှာဖြစ်ပါရဲ့ရှင
်ရခိုင်ပြည်နယ်အရေးကင်တွယ်ဖြည့်ရှင်မှုနဲ့ပတ်သက်ပြီးမြန်မာအစိုးရပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေမြင့်တက်နေချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနိုင်ငံသားတန်တမန်တွေကိုဖိတ်ကြားပြီးရခိုင်အရေးအပါအဝင်တနစ်ကျော်ကြာအရက်သားအစိုးရအသစ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးမိန့်ခွန်းတစ်ရက်ကိုဒီကနေ့နေပြည်တော်မှာပြောကြားခဲ့တာပါရခိုင်ပြည်နယ်ရင်းကလူခွင့်ရေးချိုးဖောက်မှုနဲ့အကြမ်းဖက်မှုမန္တမယကိုရှုတ်ချပြီးရခိုင်ပြည်နယ်တစ်ခုလုံးရဲ့တည်ငြိမ်အေဂျင်စီအတွက်ဥတီဆောင်ရွက်သွားမယ်လို့ဒေါ်ဆန်းစုကြည်ကအခုလိုပြောလိုက်တာပါ
We condemn all human rights violations and unlawful violence. We are committed to the restoration of peace, stability and rule of law throughout the state.
ဥပဒေနဲ့အကြမ်းဖက်လုပ်ရတဲ့လူခွင့်ရေးချိုးဖောက်မှုတွေအလုံးကိုကျမတို့ပြစ်တင်ရှုံချပါတယ်။နိုင်ငံတော်နှုန်းမှာတရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့ညီညာရေးပြန်လည်ထိန်းသိမ်းဖို့အတွက်ကျမတို့တန်ဋိဌာန်ချမှတ်ထားပြီးဖြစ်ပါတယ်။အပြစ်နဲ့အယက်သားတွေကိုထိခိုက်တာနဲ့တနွေငင်းဒဇင်ပါနစ်နာရတာတွေကိုရှောင်ရှားနိုင်ဖို့အတွက်လူညိုရေးတပ်ဖွဲ့ဝင်တွေအနေနဲ့နည်းမြရှင်းလင်းရေးစစ်ဆင်ရေးဆောင်ရွက်တဲ့အခါမှာလုံထုံးလုံနီးစည်းမျဉ်းတွေကိုအသေးချာအပြည့်အဝလိုက်နာပြီးထိန်းထိန်းသိမ်းသိမ်းလုပ်ဖို့ညွှန်ကြားထားပြီးဖြစ်ပါတယ်
။ဒါအပြင်ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိတ်စိတ်ဆက်ဆက်စုံစမ်းစစ်ဆေးတာတွေကိုကြောက်ရွံ့နေမှာမဟုတ်ဘူးလို့လည်းဒေါ်ဆန်းစုကြည်ကထည့်သွင်းပြောဆိုသွားပါတယ
်။ As a responsible member of the community of nations, Myanmar does not fear international scrutiny.
နိုင်ငံတကာတိုင်းဝန်ဖွဲ့ဝင်တာဝန်သိတဲ့နိုင်ငံတကာနိုင်ငံအနေနဲ့မြန်မာနိုင်ငံဟာနိုင်ငံတကာကစိတ်စိတ်ဆက်ဆက်စစ်ဆေးတာတွေစီစစ်တာတွေကိုမကြောက်ပါဘူး။နိုင်ငံအတွင်းမှာရှိတဲ့အတိုင်းအဝိုင်းအလုံးအတွက်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးကိုရှေ့ရှုမယ်ရေရှည်တည်ရမယ်အဖြေရှာဖို့အတွက်ကျမတို့တာဝန်ခံထားပြီးဖြစ်ပါတယ်
။မကြာသေးခင်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်းတော်အကြမ်းဖက်တိုက်ခိုက်မှုကြောင့်မွတ်စလင်ဒုက္ခသည်အများအပြားဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရတဲ့ဆိုပေမဲ့ မွတ်စလင်အတိုင်းဝိုင်း90ရာခိုင်နှုန်းကျော်လောက်ဟာပဋိပက္ခဆုံထဲမှာနေထိုင်နေကြစေဖြစ်တာမို့ဒါနဲ့ပတ်သက်ပြီးအပြေထုတ်ကြည့်ဖို့လဲဒေါန်ဆန်းစုကြည်ကဆိုပါတယ်။မီးလောင်ပြင်တွေအိုးအိမ်စွန့်ခွာထွက်ပြေးကြသူတွေကိုကြည့်ပြီးနိုင်ငံတကာကမိတ်ဆွေတွေစိုးရိမ်ပူပန်နေကြတယ်ဆိုတာနားလည်ပေမဲ့စက်တင်ဘာ9ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်ရင်းမှာအခြေအနေတည်ငြိမ်စပြုနေပြီလို့သူကပြောပါတယ
်။ Since the 5th of September there have been no armed clashes and there have been no clearance operations.
စက်တင်ဘာလ9ရက်နေ့ကစပြီးတော့လက်နက်ကင်တိုက်ခိုက်တာတွေမရှိတော့ပါဘူး။နေမြေရှင်းလင်းရေးစစ်ဆင်ရေးလည်းပြီးသွားပါပြီ။ဒါပေမဲ့လည်းမွတ်စလင်တွေအတော်များများနေဆက်ကိုဖျက်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးနေကြတယ်ကြားလို့ကျမတို့စိုးရိမ်မိပါတယ်။ဘာဖြစ်လို့အခုလိုအလုံးရင်းနဲ့ထွက်ပြေးနေကြတယ်လဲဆိုတာကိုအဖြေရှာကြရမှာဖြစ်ပါတယ်။ကျမတို့အနေနဲ့ထွက်ပြေးသွားတဲ့သူတွေကိုရောမထွက်ပြေးပဲကြံနေခဲ့တဲ့သူတွေကိုပါစကားပြောချင်ပါတယ်။ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့မွတ်စလင်အများစုဟာအလုံးရင်းနဲ့ထွက်ပြေးကြတဲ့အထက်မှာမပါဝင်ကြဘူးဆိုတာကိုသိတဲ့လူနည်းနည်းပဲရှိကြတယ်လို့ကျွန်မထင်ပါတယ်
။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ကအကြံပေးထားသလိုတဖက်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့နိုင်ငံသားပြန်လည်စီစီရေးလုပ်ငန်းစဉ်ကိုဘယ်အချိန်မှစတင်နိုင်တယ်လို့ဒွန်ဆန်းစုကြည်ကပြောဆိုသွားတာဖြစ်ပြီး1982နိုင်ငံသားဥပဒေကိုပြန်လည်စမ်းစစ်ဖို့ကိစ္စကိုတော့ထည့်သွင်းပြောဆိုသွားတာမရှိပါဘူးရခိုင်ပဋိပက္ခနဲ့ပတ်သက်ပြီးအရေးယူမှုတွေမလုပ်ခင်မှာအပြန်အလှန်ဆွတ်ဆွဲပြောဆိုနေတာတွေကိုနားထောင်ဖို့လိုသလိုအမှန်တကယ်အရေးယူမှုတွေလုပ်ဖို့ဆွတ်ဆွဲချက်တွေခိုင်မာရဲ့လားဆိုတာသိအောင်လုပ်ဖို့လိုတယ်လို့ဒွန်ဆန်းစုကြည်ကဆိုပါတယ
် There are allegations and counter allegations and we have to listen to all of them
ပြန်လည်ဆွတ်ဆွဲပြကြတာတွေအားလုံးကိုကျမတို့နားထောင်ကြရမှာပါဒါတွေကိုကျမတို့အရေးမယူခင်မှာဒီဆွတ်ဆွဲချက်တွေဟာခိုင်မာတဲ့အထောက်အထားတွေပေါ်မှာအခြေခံတာဟုတ်ရဲ့လားဆိုတာကိုကျမတို့သိကြအောင်အရင်လုပ်ကြရမှာဖြစ်ပါတယ်နိုင်ငံတကာအတိုင်းအဝန်းကလက်ခံထားတဲ့လူအခွင့်အရေးကိုချိုးဖောက်သူတွေတရားဥပဒေကိုစန့်ကျင်နေကြသူတွေဆိုရင်ဘသူပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဘယ်လူမျိုးဒါမှမဟုတ်ဘလို့နိုင်ငံရေးယက်တီချက်ပဲရှိရှိကျမတို့အရေးယူသွားမှာဖြစ်ပါတယ်
ကုလသမဂ္ဂရဲ့စည်ရင်းတွေအရရိုဟင်ဂျာဒုက္ခသည်3သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးသိမ်းရှောင်နေရတာကြောင့်ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာအစိုးရပေါ်တောက်လျှောက်ဖိအားပေးပြောဆိုနေသလိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖွဲ့ကတော့မြန်မာပြည်မှာရိုဟင်ဂျာဒုက္ခသည်တွေကိုတိုက်ခိုက်တာဟာလူမျိုးသုံးတပ်ဖြတ်မှုအစဉ်ရောက်နေပုံရတယ်လို့ပြောဆိုထားတာပါမြန်မာအစိုးရအနေနဲ့ကိုဖီအာနန်ကော်မရှင်အပါအဝင်ရခိုင်ရေးဆိုင်ရာအကြံပေးကော်မရှင်တွေရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့စတင်ပြင်ဆင်နေပြီဖြစ်သလိုဒီအကြံပြုချက်တွေအကောင့်ထည့်ဖော်ရမှာနိုင်ငံတကာအနေနဲ့ပူးပေါင်းပါဝင်ဖို့လဲဒေါ်ဆန်းစုကြည်ကဖိတ်ခေါ်ထားပါတယ်ရှင်
မမမြင့်ခိုင်တင်ပြပို့ခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲတက်မတော်အနေနဲ့ရခိုင်ဒေသအတွင်းအကျန်းဖက်သမားတွေကိုစစ်ဆင်ရေးလှုပ်ဆောင်တာမှာနိုင်ငံတကာကစွပ်စွဲတဲ့အတိုင်းဒေသခံတွေအပေါ်မှာလူအခွင့်အရေးချိုးဖောက်မှုတွေမရှိကြောင်းကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တုံ့ပြန်မှုတွေအပေါ်နိုင်ငံတကာကအမြင်လွဲမှားနေတယ်လို့လည်းဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းနဲ့ဆက်နွယ်ပြီးကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိတ်ဝင်းကပြောဆိုလိုက်တာပါအပြည့်စုံကိုတော့နေပြည်တော်မှာကိုတိုင်းတွားရောက်တည်င်းယူနေတဲ့ VOA မြန်မာပိုင်းတည်င်းတော့မင်းခတ်ကတည်င်းပေးပို့ထားပါရဲ့ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတဲ့အခမ်းအနားမှာပဲကာကွယ်ရေးဝန်ကြီးကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါအာဆာအစိုးရအဖွဲ့ရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်ဆောင်ရွက်နေတဲ့စစ်စင်ရေးတွေအတွင်ဥပဒေနဲ့အညီဆောင်ရွက်နေကြောင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကပြောဆိုလိုက်ပါတယ်
။လုံးဝချုပ်ပေါက်တာမရှိပါဘူး။ကျွန်တော်တို့အင်အားသုံးပြီးတော့မလုပ်ပါဘူး။ကျွန်တော်တို့ဟာအင်အားကိုလိုသလောက်ပဲပေါ့။လိုသလောက်ကလေးပဲထိမ့်သိမ့်သိမ့်သိမ့်တုံးဆွဲပါတယ်။ဒါဆိုကျွန်တော်တို့ကဟိုတရားဥပဒေနဲ့ညီတဲ့လူတွေကိုစောင့်ရှောက်ဖို့ပဲရှိပါတယ်။တရားဥပဒေနဲ့မညီတဲ့အပြည့်ရှိတဲ့လူတွေကိုပဲကျွန်တော်တို့ကဥပဒေနဲ့ညီအရေးကြီးရမှာပဲဖြစ်ပါတယ်။ကျွန်တော်တို့အဲဒီမှာဟိုမွတ်စလင်ရွာတွေလည်းအများကြီးကြံပါတယ်သူတို့ကိုလည်းကျွန်တော်တို့ကောင်းမွန်စောင့်ရှောက်ပေးနေပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအာစာအစွန်းရောက်အုပ်စုရဲ့တိုက်ခိုက်မှုတွေကြုံရပြီးနောက်စစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရသူ၄သိန်းကျော်ထိရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့ကင်တွယ်မှုအပေါ်မှာလည်းဝေဖန်မှုတွေထွက်ပေါ်နေတာဖြစ်ပါတယ်ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကတော့နိုင်ငံတကာမီဒီယာတွေမှာလွဲမှားတဲ့တင်ပြမှုတွေဟာလည်းအထင်မြင်လွဲစရာတွေဖြစ်နေရတယ်လို့ဆိုပါတယ်
အဲ့တော့ကျွန်တော်တို့ပြောရရင်တော့အရာတဲ့ဆေးကဇလန်းဆင်တာပေါ့ဇလန်းဆင်ပြီးတော့
သူတို့ကလည်းစလည်းလုပ်တယ်ပြီးတဲ့ခါကျတော့သူတို့ကထွက်ပြေးတယ်သူတို့စကားပေါက်တဲ့ခါကျတော့စကားဘလို့ထင်လဲဆိုတော့သူတို့ပေါ်မှာတနာတယ်အမှမှသူတို့တက်ပြတ်သွားတဲ့မျိုးတွေဒိုင်းနဲ့ဒီရခိုင်တွေသူတို့တကယ်အသက်ခံတဲ့လူတွေကြတော့မသိဘူးပေါ့အဲ့ဒါကလေးကြီးလောက်ခါတာကျွန်တော်တိုင်းသားတွေဖြစ်ပါတယ်အဲ့ဒါကိုသူတို့ကကြောင်းမြန်ပြောတဲ့ခါကျတော့ကဘာကြောင်းမြန်မြန်တယ
်ဒီကနေ့နိုင်ငံတော်အတိုင်ပင်ခံပြောတဲ့မိန့်ခွန်းမှာလေနိုင်ငံတော်ဘက်ကလူခွင့်ရေးချုပ်ပေါမှုနဲ့ပတ်သက်လို့ပြောဆိုချက်တွေအပေါ်မှာလူခွင့်ရေးချုပ်ပေါမှုနဲ့တရားဥပဒေအရာမညီညွတ်မှုတွေကိုရှုံချတယ်လို့စစ်စင်ရေးလှုပ်ဆောင်တာမှာတရားဥပဒေအတိုင်းဆောင်ရွက်ဖို့နဲ့အပြစ်မဲ့ရဲသားတွေပေါ်ကာကွယ်ဖို့လုံခြုံရေးတာဝန်ယူသူတွေကိုမှာကြားထားကြောင်းလည်းပြောဆိုခဲ့ပါတယ်လူခွင့်ရေးချုပ်ဖောက်သူတွေကိုလည်းအရေးယူမှာဖြစ်ကြောင်းကတိပြုခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်မှာတော့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂရုံပြောရေးဆိုခွင့်ရှိသူအင်ဒူကတ်ဝုတ်ကကြိုဆိုလိုက်ပါတယ်
I think as part of the United Nations and the international community we
ကျွန်တော်တို့ကုလသမဂ္ဂရဲ့အစိပ်ပိုင်းတစ်ခုအနေနဲ့ရောနိုင်ငံတကာအတိုင်ဝမ်းတစ်ခုအနေနဲ့ပါဒီကနေ့မှန်ကန်တဲ့မိန့်ခွန်းတစ်ရက်ကိုကြားခဲ့ရတာပါကျွန်တော်တို့ဆက်ပြီးတော့ဘာတွေလုပ်နိုင်မယ်ဆိုတာကိုကြည့်ရမှာပါတကယ်ကိုအပြည့်သဘောဆောင်တဲ့ပြောကြချက်တစ်ခုကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လက်တွဲလှုပ်ဆောင်နိုင်တယ်အပြည့်သဘောဆောင်တဲ့အခမ်းအနားတွေကနေပြီးတော့ပါဝင်နိုင်တယ်ဆိုတော့ပါပဲကျွန်တော်တို့ကလည်းအပြည့်သဘောနဲ့ပါဝင်ဖို့မလုပ်နိုင်တယ်ဆိုတော့ကိုကြည့်ပါမယ်ရခိုင်ပြည်နယ်မှာတကယ်ကိုခက်ခဲတဲ့လက်ရှိအခြေအနေကမြေပြင်မှာဘာတွေဖြစ်ပျက်နေလဲဆိုတော့ကိုဘယ်သူမှတိတိကျကျမသိရတာပါဒီကနေ့ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းကနေကျွန်တော်တို့ကိုဖိတ်ခေါ်ပြီးတော့အဲ့ဒီနေရာကိုကိုယ်တိုင်သွားပြီးကြည့်ကြဖို့လုံခြုံရေးအခြေအနေတွေပြီးရင်ပြီးသလောက်သွားနိုင်တယ်လို့ပြောတာမို့လို့ဒါဟာအပြုသဘောဆောင်တဲ့ကြေညာချက်နောက်တစ်ခုပါ
မြန်မာနိုင်ငံရေးလေလာတုံးသက်သူဦးမမောင်စိုးကတော့ဒေါ်ဆန်းစုကြည်မိန်ကုန်းနဲ့ပတ်သက်လို့အခုလိုတုံးသက်လိုက်ပါတယ
်ပြောတာချုပ်ကြည့်လိုက်ရင်တော့သူကအလဲရရက်ပြီးပြောသွားတာတစ်ဖက်ဘက်ကမှဖဲလိုက်ပြီးတော့ပြောတာတော့မရှိဘူးတစ်ဖက်ဘက်ကရက်ပြောတာလည်းမရှိဘူးနောက်တစ်ဖက်ဘက်ကအပြစ်တင်တာလည်းမရှိဘူးပေါ့နော်သူလုံနိုင်တာတဲ့ဟာအတိုင်းတာကိုသူချပြလိုက်တာပဲ
ရခိုင်ပြည်နယ်ကပြည်ပခန့်တွေနဲ့ပြည်တွင်းလုံခြုံရေးအခြေအနေတွေကြောင့်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုတော့ဒေါ်ဆန်းစုကြည်ကပယ်ဖျက်ထားပါတယ်အထွေထွေညီလာခံကိုတော့ဒေါ်ဆန်းစုကြည်ကိုစားဒုတိယသမ္မတဟင်နရီဗန်ဒီယူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်နေပြီးမနက်ဖြန်ဗုဒ္ဓဟူးနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာမိန့်ခွန်းပြောဆိုသွားမှာဖြစ်ပါတယ်ရှင
်မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငိအခြေအနေတွေကိုအလေးထားပြောကြားခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဒီကနေ့မိန့်ခွန်းအပေါ်မှာတော့သဘောထားအမြင်တွေအမျိုးမျိုးရှိနေကြပါတယ်။အင်္ဂလိပ်ဘာသာနဲ့ပြောကြားတဲ့မိန့်ခွန်းကိုနိုင်ငံတကာအသိုင်းအဝိုင်းကိုရည်ရွယ်ကြောင်းဒေါ်အောင်ဆန်းစုကြည်ကပြောဆိုထားပေမဲ့လက်တွေ့အခြေအနေတွေနဲ့ကင်းကွာနေတဲ့ဆိုပြီးလူအခွင့်အရေးအဖွဲ့တွေကဝေဖန်နေကြပါတယ်။အပြည့်အစုံကိုတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်သဘောထားအမြင်အမျိုးမျိုးထွက်ပေါ်နေတဲ့အထက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကြားမှာတော့အားမလို့အားမရဝေဖန်နေကြပါတယ်။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာလက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့အခုလိုဆိုပါတယ်
I think there's a mixture of her being somewhat isolated and you know relying on the military to provide her briefings on what's going on there.
သူနေနေတတိယချဖြစ်နေတယ်လို့ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့စီရင်စာတွေအတွက်စစ်တပ်ကပဲအားထားနေရတာတွေရောရှက်နေရလို့ထင်ပါတယ်။စစ်တပ်ကနေသူ့အနေနဲ့သတင်းမှန်တွေရနိုင်မှာမဟုတ်ပါဘူး။
မြန်မာနိုင်ငံကအစ္စလာမ်ဓမ္မဗိမာန်ဦးဆောင်စော်အယေမုတ်အူလည်းဖြစ်တဲ့ဦးဝေလွင်ကတော့ထောင်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာရိုးသားမှုအပြည့်နဲ့ပြောဆိုသွားတာဖြစ်ပေမဲ့အားနည်းချက်တချို့ရှိနေတယ်လို့သုံးသပ်ပါတယ်။
တဲ့အချက်ကတော့လေသူ့အနေကယူတာမှုအဖြစ်အဝါရှိတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်နော်နေ့အချက်အနေကသူ့အနေနဲ့ကဟိုပြင်ပြတဲ့နေရာမှာမြင်းပယ်ခြင်းပေါ့လေဟိုကျွန်တော်ပါကွန်မက်ဆိုဖလက်ဒီနိုင်ယယ်ပေါ့အောက်ဒရိုက်ဒီနိုင်ယယ်ဘာတစ်ခုမှမလုပ်ဘူးအဲ့တော့သူ့အနေနဲ့ကဒီဘာသာပေါင်းစုံတည်ရှိတဲ့အကြောင်းကိုသူမြင်းအဆုံးမရှိဘူးပါတာပေါင်းဆောင်တခါကတရှိအတွက်သူကြိုးစားတယ်ဆိုတော့ကြောက်သွားတယ်အဲ့ဒါလေးကိုကျွန်တော်ဒီနေ့လေးလေးနက်နက်အသိမှပြုတယ်တိုးတော်လည်းပဲလက်ရှိအခြေအနေမှာဟိုရခိုင်ပြည်နယ်မှာရှိနေတဲ့အစ္စလာမ်ဘာသာဝင်တွေအတွက်ပညာရေးတို့ကျပ်ပါရေးတို့ကတော့သူပြောတယ်လို့ဟိုအပြည့်အဝတော့မရသေးဘူ
းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတော့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့အပါအဝင်နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့တိုက်တွန်းနေကြတာပါနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ Laura Hain ကတော့ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာအခြေအနေမှန်တွေကိုထင်ဟမှုမရှိဘူးလို့ခုလိုဝေဖန်ထားပါတယ်
။ Well I think the speech today much anticipated obviously was
an indication of this government's
ဒီနေ့ ငွေ ကတော့ ချုပ်တင်ခံမှန်းထားတဲ့အတိုင်းရခိုင်ပြည်နယ်မှာကြုံနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဖြစ်ပျက်နေတာတွေကိုအရက်သားအစိုးရကငြင်းပယ်နေတဲ့လက္ခဏာတစ်ခုလို့ယူဆပါတယ်။တချို့ပြောဆိုချက်တွေဟာဆိုရင်လည်းမမှန်ကန်တာတွေအပြစ်ဖို့တာတွေနဲ့ရောထွေးနေပါတယ်။
ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးဝေလွင်ကတော့ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာပြဿနာကိုလက်တွေ့ကျကျဖြေရှင်းဖို့ကြိုးပမ်းနေတာကိုပြသနေတယ်လို့အခုလို့ဆိုပါရယ
်ကျွန်တော်တို့ပြဿနာရည်ကြီးတစ်ခုကိုစူးစားအထောက်ကြုံကပြီးတော့ဘယ်လိုကြော်သွားမလဲဆိုတဲ့ဟာကိုပြောသွားတယ်ဆိုရင်အခြေအနေတွေကိုသူရင်းစုံစားမဟုတ်ဘူးနော်သူကအရေးကြီးလို့လောက်ရမယ်အခြေအနေတွေရှိနေတယ်ဆိုတာကိုသူလက်ခံသိမှတ်သူဒီဒါကိုဘယ်လိုကြော်သွားရမယ်ဆိုတာကိုအော်အတီဗီဆိုင်ရာပုံစံတွေကိုလည်းသူ့အနေနဲ့ကားလဲပြေးဖို့ပြောတယ်ဒီတွင်းမှာရှိနေတဲ့သတ္တမတွေကိုလည်းနိုင်ငံတော်အစိုးရနဲ့ပူးပေါင်းပြီးတော့မီဒီယာစုံစမ်းစစ်ဆေးရေးတွေလုပ်ဖို့အတွက်စိတ်ပေါ်ပြပါတယ်ဒီဘာလို့မရှိပါဘူးမဟုတ်ပါဘူးမဖြစ်ပါဘူးလို့ဒီကျင်းဆိုထားတာတကယ်မှရှိတယ
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဝေဖန်ခံရမယ့်အနေအထားတွေလည်းရှိနေတာပါဒီအစည်းအဝေးကိုပြည်ရင်းမှာအာယုံဆိုင်ဆရာကိစ္စရအတော်များများရှိနေတဲ့အတွက်ဆိုပြီးဒေါအောင်ဆန်းစုကြည်ကိုစားသူသမရဟင်နရီဗန်သေးယူသာတက်ရောက်လာခဲ့တာဖြစ်ပါတယ်ရှင်
။နန်းလောင်တင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်ထဲကအခြေအနေတွေနဲ့ပတ်သက်လို့စုံစမ်းမှုဖွဲ့စည်းထားတဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့အနေနဲ့မြန်မာနိုင်ငံကိုဝင်ခွင့်ပြုဖို့မြန်မာအစိုးရကိုဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရကိုယ်စားလှယ်ဘက်ကတော့အခြေအနေတွေရှုပ်ထွေးလာနိုင်တဲ့အတွက်လက်ခံနိုင်မှာမဟုတ်ကြောင်းတုံ့ပြန်ပြောဆိုခဲ့တာပါ။ဒီကနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာပြောဆိုခဲ့ကြတဲ့အခြေအနေတွေကိုတော့ဒီဦးသိန်းထိုက်ဦးကပြောပြပေးမှာဖြစ်ပါတယ်ရှင်
။ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိခဲ့တဲ့ဆိုတဲ့ဆွစ်ဇဲချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်အချက်အလက်ရှာဖွေရေးအဖွဲ့စီလူဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကပြီးခဲ့တဲ့မတ်လကလေးကကျွမ်းကျင်သူပုဂ္ဂိုလ်၃ယောက်ပါဝင်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကြေညာခဲ့တာပါ။မြန်မာအစိုးရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုပြီးအတိအလင်းညှင်းဆိုခဲ့ပြီးဖြစ်ပါလေ။ဒီကနေ့ဂျနီဗာမှာကျင်းပတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမတ်ဇူဂီဒိုရစ်မန်ကအခုလိုပြောပါလေ
။ I take this occasion to reiterate ဒီချိန်ခါမှာမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့အရေးကြီးဆုံးအနေနဲ့ကျွန်တော်တို့ကိုတိုင်းပြည်အတွင်းလာရောက်ခွင့်ပေးဖို့တောင်းဆိုချင်ပါတယ်။
The hundreds of thousands of refugees internally
ထောင်ထဲချီတဲ့ဒုက္ခသည်တွေ၊ပြည်တွင်းအိုးအိမ်မဲ့ထွက်ပြေးနေသူတွေ၊လူခွင့်ရေးချိုးဖောက်မှုကြောင့်ထိခိုက်ခဲ့ရတဲ့လူအတိုင်းဝိုင်းအနေနဲ့ဘာကြောင့်ဖြစ်ခဲ့တယ်၊ဘယ်သူကြောင့်ဖြစ်ခဲ့တယ်ဆိုတာတွေကိုသိခွင့်ရှိပါတယ်
။မြန်မာသံအမတ်ကြီးဦးထင်လင်းကတော့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ပြည်ပကဟာလုံခြုံရေးတပ်ဖွဲ့ဝင်တွေပေါ်အကြမ်းဖက်တိုက်ခိုက်မှုကစခဲ့တာဖြစ်ပြီးအချို့ကြောင်နာဟုကာကွယ်ဖို့အတွက်လုံခြုံရေးအရာတင့်တော်တဲ့စီမံအနေနဲ့ပြန်လည်တုံ့ပြန်ခဲ့တဲ့အကြောင်းရှင်းလင်းခဲ့ပါတယ်။တချိန်တည်းမှာမြန်မာအစိုးရအနေနဲ့ငြိမ်းချမ်းရေးနဲ့ဥပဒေစိုးမိုးရေးအတွက်စူးစမ်းဆောင်ရွက်နေတဲ့အကြောင်းရှင်းလင်းပြောဆိုသွားခဲ့တာပါ
။ Such a mission is not a helpful course of action.
ရခိုင်ပြည်နယ်ရေခဲခဲတဲ့တာဝန်တွေကိုထမ်းဆောင်နေရတဲ့အချိန်မှာလူခွေရေးကောင်စီဘက်ကအခုလိုချက်လက်ရှာဖွေရေးဖွဲ့ဖွဲ့တာကအခြေအနေကိုကူညီရမရောက်တဲ့အကြောင်းလဲတာမကြီးဦးထင်လင်းကပြောဆိုသွားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကရခိုင်ပြည်နယ်အတွင်းတည်ငြိမ်ရေးနဲ့သာသာသာဖြစ်မှုကိုဖျက်ဆီးတဲ့လုပ်ရက်တွေအပေါ်ဥပဒေနဲ့အညီရည်ယူသွားမယ်လို့အာမခံပြောကြားသွားပြီးနောက်တည့်ရက်မှာပဲလူခွေရေးကောင်စီမှမြမရေးဆွေးနွေးပြောဆိုကြတာပါ။ဒေါ်ဆန်းစုကြည်ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုနေပေမဲ့လည်းနိုင်ငံတကာသံတမန်တချို့ကတော့အကောင်းမြင်မျှော်လင့်တဲ့အကြောင်းတုံ့ပြန်ပြောဆိုကြပါလိမ့်ခင်ဗျာ
။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ဒီမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
။ VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းအင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှမကြာခင်တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ဒီအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးဆောင်ရှောက်မှုအနာဂတ်ဟာဝါရှင်တန်နိုင်ငံရေးလောကအတွင်းသဘောထားကွဲလွဲချက်တရအဖြစ်ပြန်လည်သက်ဝင်လာပါလေ။ Obama Care လို့ခေါ်နေတဲ့လက်ရှိဒီပိုင်းတိုင်းကျန်းမာရေးဆောင်ရှောက်မှုပြည်ထောင်စုအစိုးရဥပဒေကိုစားထိုးဖို့အစီအစဉ်သစ်နှစ်ခုပြီးခဲ့တဲ့ဘက်ကထွက်ပေါ်လာခဲ့ပေမဲ့နှစ်ခုစလုံးကအတွေးခေါ်ရဆွန်းတစ်ဖက်မှာရောက်နေတဲ့မတူညီတဲ့အစီအစဉ်တွေဖြစ်နေပါလေ။သမ္မတဥပမာလက်ထက်ကျမ်းမာရေးဆောင်ရှောက်မှုကအမေရိကန်ပြည်သူတွေပုဂ္ဂလိကကျမ်းမာရေးအာမခံမဖြစ်မနေဝယ်နိုင်အောင်ထောက်ပံ့တယ်လို့မဝယ်ရင်လည်းအရေးယူဖို့စီကံသတ်မှတ်ချက်တွေပြဌာန်းထားတာပါအခုလွတ်တော်နဲ့အင်ပြူတော်ကို Republican တွေကြီးစိုးနေပေမဲ့ဒီဥပဒေကိုအစားထိုးဖို့မတတ်နိုင်သေးပါဘူးဥပဒေကြောင်းကိုသဘောမတူသလိုပြင်ဆင်ချက်ကိုသဘောမတူသေးတဲ့အကြောင်းအထက်လွတ်တော်မှကြေညာသွားခဲ့တာပါပြည်ခဲ့တဲ့ဇူလိုင်လအထက်လွှတ်တော်မှဂျွန်မက်ကင်းကပြင်ဆင်ချက်ဥပဒေချမ်းကိုလက်မခံဘူးဆိုပြီးပြက်ပြက်သားသားဆုံးဖြတ်လိုက်ချိန်မှာအိုဘားမားလက်ထက်ကျန်းမာရေးဆောင်ရှောက်မှုပြင်ဆင်ရေးလုပ်ငန်းစဉ်တွေအဆုံးသတ်သွားပြီဆိုပြီးအများအတွက်ဆခဲ့ကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအတွင်းပြည်내50ကိုပြည်ထောင်စုအစိုးရကငွေကြေးထောက်ပံ့ပြီးပြည်내တွေမှာကိုယ့်အစီအစဉ်နဲ့ကိုယ်ကျန်းမာရေးဆောင်ရှောက်မှုစလုပ်ဖို့အိုဘားမားကဲအကိုပြန်ပြင်မဲ့ဆိုပြီးချက်တွေပြန်ထွက်လာပါတယ်။ Republican အထက်လွှတ်တော်မှ Lindsey Graham ကအခုလိုပြောပါလေ
We refuse to quit
ကျွန်တော်တို့အလျှော့ပေးလိုက်မှာမဟုတ်ပါဘူးတကယ်လို့ခမားပြည်နယ်မှာပတ်စံဖို့ရတဲ့နယ်လို့ယုံကြည်ရင်ပိုပြီးပြောင်းလဲပြင်လဲဝေးချေလို့ရတဲ့အာမခံရှိရပါမယ်ဒီတော့ကျွန်တော်တို့အဆိုပြုတာကိုထောက်ခံမယ်ပေးပါ
ကျမကြီးဆောင်းရှောက်မှုမှာပြည်တော်စုစိုးရပါဝင်တဲ့ခန့်ကန်တာကိုရှော့ချဖို့ Republican တွေဘက်ကဂျိုးပတ်နေတဲ့အချိန်မှာပဲ Democrat တွေဘက်ကတော့စန့်ကျင်ဘက်ကနေတောင်းဆိုနေကြတာပါအားလုံးအတွက်ကျမကြီးဆောင်းရှောက်မှုကိုတပြေးညီသတ်မှတ်ပြီးပြည်ထောင်စုအစိုးရတခုတည်းကသာကင်တွယ်ဖို့အဆိုပြုနေပါတယ်ဒီမိုကရက်ထက်လွှတ်တော်မှအဲလစ်ဘတ်ဝါရန်ကခုလိုပြောပါတယ
် In this country
ဒီနိုင်ငံမှာလူတိုင်းလူတိုင်းအခြေခံကျန်းမာရေးစောင့်ရှောက်မှုအာမခံရခွင့်ရှိရပါလိမ့်မယ
်ပြည်ခဲ့တဲ့ရွေးကောက်ပွဲမှာဟီလာရီကလင်တန်ကိုရှင်ပြိုင်ခဲ့တဲ့ထက်လွှတ်တော်မှဘန်နီဆန်ဒါစ်ကတော့ကနေဒါနဲ့အနောက်ဥရောပမှာကျင်းသုံးနေတဲ့ကျန်းမာရေးစောင့်ရှောက်မှုမျိုးအလားတူဖြစ်လာအောင်ဥဆောင်ကြိုးပမ်းနေပါတယ်သူကခုလိုပြောပါတယ်
We begin the long and difficult struggle.
ကျွန်တော်တို့ရဲ့ကြီးမြတ်တဲ့အမေရိကန်ပြည်ထောင်စုဆိုတဲ့နိုင်ငံကြီးကပဲပြည်သူတွေလူတိုင်းအတွက်ကျန်းမာရေးဆောင်ရှောက်မှုကိုမပေးနိုင်တဲ့ကမ္ဘာပေါ်ကတခုတည်းသောနိုင်ငံဆိုပြီးတော့ဂုဏ်သိက္ခာကျဆင်းနေတာပါ။ဒါကိုအဖတ်ဆင်နိုင်ဖို့ခက်ခက်ခဲခဲကြိုးပမ်းတဲ့လမ်းကိုစပြီးရှောင်နေပါတယ်
။ Bernie Sanders ရဲ့အစီအစဉ်ကလက်ရှိပြည်ထောင်စုအစိုးရရဲ့ကျန်းမာရေးဆောင်ရှောက်မှုကိုပင်စင်စားတဲ့ကြီးကျန်းမာရေးဆောင်ရှောက်မှုအထောက်အပံ့ယူသူတွေလူတိုင်းအတွက်ထပ်ပြီးတိုးချက်ပေးသွားမယ်အစီအစဉ်မှာအိုဘားမားလက်ထက်ဆောင်ရှောက်မှုကိုစတင်နေတဲ့ Republican တွေကတော့အစိုးရတခုတည်းကကျန်းမာရေးဆောင်ရှောက်မှုကိုချုပ်ကင်တာကအဆိုးအဝါဆုံးတွေးခေါ်မှုဆိုပြီးဝေဖန်ကန့်ကွက်နေပါတယ်ဒီတိုင်းဆက်သွားမယ်ဆိုရင်တိုင်းပြည်ဒီဝါလီခံရနိုင်တယ်ဆိုပြီးထောက်ပြနေတာပါ Republican ထက်လွှတ်တော်မှ Lindsey Graham ကအခုလိုပြောပါတယ
် What Bernie is doing is a great
Bernie Sanders လုံနေတာကတိုင်းပြည်အတွက်အကျိုးမရှိပါဘူးဒီတိုင်းဆိုရင် Greece လို့ဖြစ်သွားပါလိမ့်မယ်
သမ္မတအိုဘားမားလက်ထက်ကျန်းမာရေးဆောင်ရှောက်မှုကိုပြောမှုဒီလမကုန်ခင်ထက်လွှတ်တော်မှာ Republican တွေဘက်ကဥပဒေကြမ်းတစ်ခုအတည်ပြုနိုင်မှုလိုပါတယ်ဒီတစ်ချိန်တက်မအောင်မြင်မှုဆိုရင်လောလောဆယ်ပြည်နယ်တချို့မှာကျန်းမာရေးအာမခံလာစဉ်ကြီးပိုတိုးသွားပေမဲ့အာမခံမရှိတဲ့သူနည်းသွားစေတဲ့အိုဘားမားကဲရကိုပဲပို့ပြီးတော့အားကောင်းအောင်လုပ်ဖို့လွှတ်တော်အမတ်တွေပေါ်ဖိအားပေးလာနိုင်ပါတယ်ကျန်းမာရေးဆောင်ရှောက်မှုကိုပြည်ထောင်စုအစိုးရတခုတည်းကထိန်းချုပ်ရေးဆိုပြုချက်ကတော့Republican လွှမ်းမိုးတဲ့လွှတ်တော်ကနေအတည်ပြုနိုင်ခြင်းခွင့်လန်းလုံးဝမရှိပါဘူး။ဒါပေမဲ့လည်းဒီသဘောတရားကိုဒီကနေ့ Obama လက်ထက်ဆောင်ရှောက်မှုဥပဒေကိုကာကွယ်နေတဲ့ Democrat အမတ်တချို့ကတော့မှလူတွေကိုစီယုံလုံးစော်တဲ့စူပူးချက်တရားဖြစ်အသုံးပြုပြောဆိုနေကြောင်းပါခင်ဗျာ
။
American နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့တိုင်းရိုက်လေတိုင်းဆွေးနွေးကန်းကိုစီစဉ်တင်ဆက်သူကိုသားညုံနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းရိုက်လေတိုင်းအစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမနေ့ကပဲဒီဒေါန်ဆန်းစုကြည်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်ပြီးတော့သူ့ရဲ့မိကုံပြောသွားပါတယ်ပြောရမယ်ဆိုရင်တော့ပြည်တွင်းပြည်ပအတော်များများကဒီမိကုံးကိုမျောလင်းတကြီးနဲ့ဘာပြောမလဲဆိုပြီးတော့စောင့်မျှော်နေကြတာပါအဲ့တော့ဒီမိကုံးနဲ့ပတ်သက်လို့အမြင်သုံးသပ်ချက်နောက်တစ်ခါဒီမိကုံးရဲ့တက်ရောက်မှုနဲ့ပတ်သက်လို့ကျွန်တော်သုံးသပ်ဆွေးနွေးပါဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးဖို့ပုဂ္ဂိုလ်နှစ်ဦးကိုပင်တိုင်းကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတစ်ခုကတော့ဒီသတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်နောက်တစ်ခုကတော့မတ်သိန်နီထွန်းမတ်သိန်နီဦးပါမတ်သိန်နီဦးကတော့ Free Thinkers Technical Support Group ကပါဘာမှလို့ဘယ်လိုပြောလဲဘယ်လိုဘာသာပြန်လဲတော့မသိပါဘူးနောက်တစ်ခုကကျွန်တော်ဖြစ်ဆက်ပြီးတော့ဆွေးနွေးပြီးကျွန်တော်ဖိတ်ခေါ်ထားတာရှိပါတယ်မန်လေးမြို့ကသတင်းစာဆရာဆိုင်းဆရာမင်းထက်ညင်းကြမှာသူတို့သုံးလုံးလေးလိုက်ပေါ်ရောက်နေဖြစ်ပါတယ်ကျွန်တော်အရင်ဆုံးကိုစီသူအောင်မြတ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုစီသူအောင်မြတ်ကြားပါလား
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပါဒေါန်ဆန်းစုကြည်မိကွန်းကိုအထူးသဖြင့်ပြည်တွင်းပေါ့နော်ပြည်ပကလည်းဒေါန်ဆန်းစုကြည်ကရခိုင်ရေးနဲ့ပတ်သက်ပြီးတော့မပြောထားဘူးဒါပထမဆုံးချင်းပြောမှဆိုလို့အကုန်လုံးကစောင့်ကြည့်နေကြပါတယ်အဲ့တော့အားလုံးမျှော်လင့်နေကြသလိုအဖြစ်တစုံတရာပြည်တွင်းမှာပဲဖြစ်စေပြည်ပမှာပဲဖြစ်စေရနိုင်တဲ့မိကွန်းလို့ပြောနိုင်ပါလားခင်ဗျ။အ
ဲနိုင်ငံတကာကတော့အထူးကိုမျှော်လင့်တာပေါ့နော်။အဲဒီဟိုကုလသမဂ္ဂဆွေးနွေးမှုချုပ်အန်တိုနီယိုအဲဂူဒါရက်ဆိုရင်လည်းသူကပြောထားတာရှိတယ်။ဒါနောက်ဆုံးပြင်ရေးပါညာသူတို့မှာအရေးကြီးတာကကျွန်တော်ထင်တယ်သူ့ရဲ့ message ကနိုင်ငံတကာကိုပြောတယ်။နိုင်ငံတကာအထက်မှာတော့မှကုလသမဂ္ဂလုံခြုံရေးကောင်စီကိုပို့ပြီးတော့မှဥတည်တယ်လို့ကျွန်တော်ထင်တယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာအချက်၃ချက်ကျွန်တော်တွေ့ရတယ်အချက်၃ချက်ကတော့ပထမတစ်ချက်ကအဲ့ဒီစစ်စင်ကြီးတွေပေါ့နော်ဒါကတော့သူတို့နိုင်ငံတကာသူတို့ဘက်ကတုံးတာကတော့ဒီဝင်ကြတွေကိုဟိုအကြမ်းဖက်နေတဲ့ဟာတွေပါကြီးရပ်တန့်ပြီးဖို့ပါညာဆိုတာတစ်ချက်နောက်ဒုတိယတစ်ချက်ကကျတော့အခုလိုဒုက္ခတွေဖြစ်သွားပြီးတစ်ခါကိုဆက်ပြေးသွားပြီးဒါတွေကိုပြန်လက်ခံဖို့ပြီးတော့အကူအညီတွေကိုလည်းအဲ့ဒါပေးဖို့ပြုဖို့အဲ့ဒါတစ်ချက်ဒုတိယတစ်ချက်တတိယတစ်ချက်ကတော့ကိုဖီအန္နာအစီအစဉ်ဆံမှာပါတဲ့အချက်တွေအကောင့်တွေပေါ်ဖို့ဆိုပြီးတော့မှအဲ့ဒီ၃ချက်ကျွန်တော်နားလေတယ်အတခြားဟာတွေလည်းပါပါပေါ့လေအဓိကအဲ့ဒီ၃ချက်လို့နားလေတယ်ဆိုတော့ဒီလိုတော့ဟောဆန်းစုကြည်ရဲ့မိခွန်းနဲ့မှဆိုရင်အဲ့ဒီ၃ချက်နဲ့ပတ်သက်လို့အဲ့ဒါတွေကိုသူပြန်ပြီးတော့မှဖြေရှင်းသွားတာအဲ့တော့ခုနကတော့စစ်စင်ရေးနဲ့ပတ်သက်လို့ဆိုရင်လည်းစစ်စင်ရေးကဒါပြီးဆုံးသွားပြီစစ်စင်ရေးပြီးသွားပြီပေါ့နော်ဆိုတော့ဒါရက်ဆိုင်လိုက်ပြီဆိုတဲ့ဥစ္စာကိုတစ်ခုခုအကြောင်းပြန်တယ်အဲ့နောက်ဒုတိယတစ်ခုကတော့ဒီဒုက္ခတွေပြန်ပြီးတော့လက်ခံရေးနဲ့ပတ်သက်လို့လည်းအချိန်ကြီးပေါ့နော်ဒါသူတို့ကအမြဲတမ်းအချိန်ချင်းဖြစ်နေတယ်ဒါဒီလိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူကြတဲ့1993သဘောတူညီချက်နဲ့ပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့မှသူပြောတယ်။ပြီးတော့မှအခုပြေးရေးဆိုရင်လည်းဒါ ICRC နဲ့ဆိုရင်ဒါညှိနှိုင်းတာပြီးပြောဆိုတာပြီးအဲ့ဒါတွေကအဝင်ဝင်ပြုမယ်ဆိုတဲ့ဥစ္စာကိုသူတို့ကအဖြေပေးတယ်။နောက်တတိယတစ်ခုကတော့ကိုဖီအန္နာအစီအစဉ်ခံစားနဲ့ပတ်သက်လို့အမြဲဝတ်ကောင်တွေပို့လို့ရတဲ့ဟာတွေအကောင့်တွေပေါ်သွားမယ်။ရည်ရှိဟာတွေကတော့နောက်ရည်ရှိလုပ်သွားမယ်ဆိုပြီးတော့မှအဲ့ဒါလို့သူကနေပြီးတော့ဖြည့်ရှင်းလိုက်တယ်။ဖြည့်ရှင်းလိုက်တဲ့ခါကျတော့အခုနိုင်ငံတကာမှာဒီတန်ဒီကြဥပုသ္စာပေါ့နော်ကြားကျင်နေကြသလိုပေါ့နိုင်ငံကကြားကျင်တာနှစ်ခုပေါ့တစ်ခုကတော့တမ်းမတော်ဘက်ကိုလှည့်ပြီးတော့မှဟိုပြည်တည်မှုတွေပြောဖို့နောက်ဒုတိယတစ်ခုကတော့ဒီသူတို့အခေါ်ရင်းကြပေါ့နော်ဒါမွတ်စလင်တွေကိုဆက်ပြီးသွားတဲ့ကိစ္စတွေကိုစာနာပါတယ်ပါညာဒီလိုဟာမျိုးကတော့ကြားမှာတော့မဟုတ်ဘူးဒါပေမဲ့လည်းအဲကျွန်တော်နားလေတော့ကတော့နိုင်ငံကောင်းဆုံးတော်တော်များများသူတို့နားလေတယ်ဒေါက်ဆာစုကြည်ကိုယက်တီပေးရမယ်ဒေါက်ဆာစုကြည်ကဒီဟာကိုအကောင်းဆုံးဖြစ်အောင်လုပ်မယ်ဆိုတော့အဲ့ဒီလိုအတိုင်းဝိုင်းတွေအတွက်ကြတော့ဒီဟာကသူ့ရဲ့ message ပေါ့နော်သူပေးလိုက်တဲ့ဟာကတော့အကောင်းမွန်တဲ့အဖြစ်ဖြစ်လိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ချက်မိကျင်တာကဒီအဓိကကုလသမဂ္ဂမှာလည်း OIC ပါဝင်မွတ်စလင်နိုင်ငံတော်များများကမြန်မာနိုင်ငံကိုဖိအားပေးနေကြတယ်အဲ့တော့ဒီအချိန်ဒီမှာမွတ်စလင်နိုင်ငံတွေဘက်ကခြေနက်လောက်စီရအဖြစ်တစုံတရာပေးနိုင်ပါလားခင်ဗျအ
ဲ့အဲ့ဒါမပေးနိုင်ဘူးဆိုတာကဟိုအချက်လက်တွေကအများကြီးပဲအခုသူပြောသွားတဲ့အထက်မှာဆိုရင်သုခကလေးတွေကိုဟိုပြန်ပြီးတော့လက်ခံမယ်အဲ့ဒီအတွက်လုံခြုံရေးနဲ့ဒါထောက်ပံ့ရေးတွေပါဒီအတွက်ပေါ့နော်ဒါဒီမပူပါနဲ့ဆိုပြီးတော့ဒီတော့ဘယ်သူပြောနိုင်လဲဘယ်လိုပုံစံနဲ့လက်ခံမလဲဆိုတာဒါဒီမပြောနိုင်ဘူးအဲ့ဒါတွေကလက်တွေ့တကယ်လှုပ်လာတဲ့အခါကျတော့မှအဲဘယ်လိုဖြစ်မလဲဆိုတာသိရမှာအဲပြီးတော့မှနောက်ဒီလူတွေကိုနိုင်ငံတကာကပြောတဲ့ဒီမှာဒါလူခွင့်ရေးပေးဖို့လူခွင့်ရေးပေးဖို့ဆိုတဲ့ဒီမှာဟိုနိုင်ငံသားလို့ဖြစ်တော့မှပဲအဲသူကသွားခွင့်လာခွင့်လို့ပေါ့ဒါတွေကရှိမှာလေအဲ့တော့ခုလို့ပြောတယ်ဒေါက်တာစစ်ကြီးပြောတဲ့ဒီမှာဆိုဖီယာနဲ့အစီအစဉ်ဆရာမှာပါတဲ့အဲ1982နိုင်ငံသားဥပဒေကို review ပြန်လုပ်ဖို့ပါဘူးကိစ္စတွေမပါဘူးဒီဥစ္စာနဲ့ပဲသူကစီစစ်မယ်စီစစ်ပြီးတော့မှသူအဲ့မှာတခုပြောတာကတော့ဒီမင်းစင်အတိုင်းဝိုင်းကလည်း ာမနင်းနာမှုမရှိသေးရပါဘူးဒီလိုမျိုးဥပဒေရစီစစ်တာကိုဟိုခိုင်ယူပြင်ပါတယ်ဆိုတဲ့စကားလုံးမျိုးတော့ဒီဆုံးတယ်ဒါပေမဲ့အဲ့ဒါကြီးကကိုရော့ကပြောသလိုပေါ့ဒီမွတ်စလင်ကဘာကြီးကကြားကျင်နေတဲ့ဟာသူတို့ဒီအတွက်ကိုတော့ဟိုလုံလောက်တဲ့အဖြေတော့ကျင်းတ်တော့တဲ့အဖြေကတော့ဖြစ်မှာတော့မဟုတ်ပါဘူးအဲ့ဒီပြားတွေကတော့
ဟုတ်ကဲ့ကုစီသူအောင်မြင့်လေးလိုင်းပေါ်မှာခဏနေပြီးပါဦးခင်ဗျာကျွန်တော်မတ်တင်နီကိုဖိတ်ခေါ်ချင်ပါတယ်မတ်တင်နီက Free Thinkers Technical Support Group ကပါမတ်တင်နီကြားပါလားခင်ဗျာ
ဟုတ်ကဲ့ရှင်းပါပါ
မတ်တင်နီခုနကဒွန်ဆန်းစုကြည်မိကုန်းကိုမတ်တင်နီတို့လည်းစောင့်ကြည့်ပြီးတော့နားထောင်နေဆိုတော့မတ်တင်နီတို့အမြင်ပေါ့မတ်တင်နီရဲ့အမြင်အထူးသဖြင့်ပြည်တွင်းပြည်ပကလူလားနေတဲ့ချက်တီကိုဒွန်ဆန်းစုကြည်ကတကယ်ပဲထိထိရောက်ဖြည့်ရှင်းပြီးပြောသွားနိုင်ပါလားဘလို့အမြင်ရှိပါလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ဒီကျမတို့ပြည်ရင်းကလည်းငင်းငင်းရေးကိုလိုလားတဲ့ပြည်တွေအထူးသဖြင့်ဒေသထဲမှာရှိနေတဲ့ရခိုင်ပြည်နယ်ဒေသထဲမှာရှိတဲ့တိုင်းရင်းသားလူမျိုးအစုံပေါ့နော်ရခိုင်ဒီလိုခမီးဆက်ဂျမတီရိုဟင်ဂျာသွားတဲ့ဒီတိုင်းရင်းသားပြည်သူအားလုံးရဲ့ငင်းငင်းရေးကိုအာမခံနိုင်တဲ့ဖြည့်ရှင်းတဲ့ကုံတစ်ခုရမယ်လို့မျှော်လင့်ခဲ့တော့လေအဲ့ဒီအခြေမပြီးပွားနိုင်တာကိုတွေ့ရပါတယ်ဒီကြိမ်နှစ်ထဲမှာလည်းဒီသူ့ရဲ့မိန်ခွန်းကဒီဟိုရှေ့နောက်ညမှုမှာဒီအားနေတယ်ပေါ့နော်သူကတော့ဒီဟိုဒီစကလုံးတွေကိုစမ်းစစ်ဖြစ်တဲ့စကလုံးတွေကိုရှောင်ပြီးကြောသွားတာတွေ့ရပါတယ်မျိုးဟီရာဆိုတဲ့စကလုံးဘင်္ဂလီဆိုတဲ့စကလုံးတွေကိုရှောင်ပြောပြီးတော့မွတ်စလင် community ကိုသူတုံးဆဲသွားတယ်ပေါ့နော်အဲ့ဒီခါမှာကျွန်တော်တို့ကမိန်းကုံးထွက်လာတာကဒီဒေသထဲမှာရှိတဲ့ဒီတိုင်းကအစ္စလာမ်မဟုတ်ဘူးပေါ့နော်မွတ်စလင်မဟုတ်ဘူးရဲ့အခါကျတော့ဟိုဒေတာပြီးတဲ့ခါကခုနကဟိုအကျန်းထက်မှုအတွင်းရနေပြီးတော့နောက်ထပ်ဘာသာရေးအပြင်တစ်ခုဘာသာနှစ်ခုကြားရဲ့ပြဿနာလို့ဆွဆဲလိုက်တဲ့လူမျိုးပေါ့နော်ရှစ်တစ်ခုဖြစ်သွားတယ်လို့ကျမတို့ခံစားလိုက်နေကြတယ်ပြီးရဲ့စကလုံးပေါ်မှာပေါ့နော်ဒီတိုင်းနဲ့အဲ့ဒါဆိုရင်အစ္စလာမ်နဲ့ဖြစ်တဲ့ပြဿနာဆိုရင်ခုနကမျိုးတို့ခမီးတို့ဆက်တို့ဗမာပြည်တို့ဒီလိုရကြတော့ဘာကြောင့်ခံရတာလဲဆိုတော့ဟိုမိဘုံတွေလည်းထပ်ထွက်လာကြရှိတယ်ပေါ့နော်ဆိုတော့ဟိုကျမတို့အဲ့ပေါ်မှာနောက်ထပ်နောက်တစ်ခါအစ္စလာမ်ဒီနဲ့ဖြစ်ပါတယ်လို့ဟိုပြောတဲ့အတိတ်အတုံးနှုံးမျိုးဟာအတွက်အဲ့ဒီရခိုင်ဒေသမဟုတ်တော့အခြားဒေသမှာရှိတဲ့ Islamic ဘာသာဝင်တွေအတွက်လည်းဟိုနောက်ထပ်နောက်ဆက်တွဲစိတ်ပူစရာဘာတွေများဖြစ်လာနိုင်ပြီးရှိတယ်လဲဆိုရဲဆိုချက်တွေလည်းကျမတို့မှာပုံရှိလာပါတယ်လူငယ်တဲ့တပတ်အတွင်းကဆိုရင်ဒီကရင်ပြည်နယ်မှာဆိုရင်ဒီကရင်ပြည်နယ်ဒေသအတွင်းမှာရှိတဲ့ Islamic ဘာသာဝင်တွေဟာအခြားနေရာတစ်ခုခုအခြားမြို့တစ်ခုခုသွားပြီးဟိုရဲဌာနကိုအကြောင်းကြားရမယ်လို့အုပ်ချုပ်ရေးဌာနကိုအကြောင်းကြားရမယ်လို့ဆိုတဲ့ဒီဒေသရင်းစီမံခန့်ခွဲမှုအမိန့်တွေထွက်ထားတဲ့အခြေအနေတွေလည်းရှိတော့ဒီတော့အောင်ဆန်းစုကြည်တုံ့နှုံသွားတဲ့ဒီ Islamic
ဒီလိုမျိုးဖြစ်တယ်ဆိုတော့ဟာလာ
ပါမှာကျွန်တော်ဆိုရင်နော
က်ထပ်ဆိုရင်ဒီအဖြစ်ထပ်ပေါ်လာ
ပါဟုတ်ကဲ့
ကျွန်တော်ဒီနေရာမှာ
နောက်တစ်ခါ
ဟုတ်ကဲ့ပြောပါ
ဟုတ်နောက်တစ်ခါဟိုဒေါ်ဆန်းစုကြည်ကပြောပါတယ်ဒီဟိုဒီပြည်ရင်းမှာငင်းကြံသွားပြီးအခြေအနေတစ်ခုကိုထိန်းချုပ်နိုင်သွားပြီးငင်းကြံသွားပြီလို့ပြောပါတယ်ပြည်ရင်းသွားပြီပေါ့နော်ဆိုတဲ့အချိန်မှာလည်းပဲအဲငါးရက်နေ့နောက်ပိုင်းမှာဘာတိုက်ပွဲမှမရှိတော့ဘူးလို့ဟိုပြောသွားပါတယ်ဒါပေမဲ့အဲ့ဒီခါမှာကျမတို့ဒီဟိုနိုင်ငံတော်အတိုင်းအမြန်ရုံး page ပေါ့နော်တင်ထားတာဟုတ် information committee ကထုတ်ပြန်တဲ့ဒီတွင်နေလည်းနိုင်ရှင်ကြည့်မယ်ဆိုရင်တော့ငါးရက်နေ့အထိမှပြင်ညာထားလိုက်တယ်သူတို့ page ကနေပြင်ညာတဲ့တိုက်ပွဲအကြီးအကျယ်က68ခုရှိတယ်။၆ရက်နေ့မှထပ်ပြီးတော့တိုက်ပွဲအသေးငယ်ထပ်ဖြစ်ပါတယ်ပြောတယ်၁၇ရက်နေ့မှထပ်ပြီးတော့ပြင်ညာတဲ့တင်းမှာကြတော့တိုက်ပွဲအကြီးအကျယ်63ချိန်ဖြစ်တယ်ပေဆုံးတဲ့ဥယျာဉ်တွေလည်းမမြင်ဘူးပေါ့နော်ဆိုတော့သူကတင်းကိုငင်းတင်းဒေတာအရင်းချင်းတင်းတင်းသွားပြီဆိုတာကိုဟိုတင်းရဲ့အချက်လက်ပေါ်မှာဆုတ်စီတယ်ဆိုတော့ဟာကလေကျမတို့မှာဟိုခိုင်ခိုင်ပါမှာမရှိဘူးလို့မြင်ရတာပေါ့နော်တင်းဟိုခိုင်မာမှုနဲ့ထောက်ထားမှာလေကျမတို့ဒီနေ့ပိုစိတ်ပူလာမိတာလေတော့ဆိုပြီးကြည့်ရအောင်မှာအဖြစ်ကိုပဲဒီဟိုဒီမြန်မာနိုင်ငံတစ်ချိန်ဒီအပြင်ကသူရဲ့လူကြီးစီးတွေကိုဖြတ်စည်းလိုက်တာတွေပါအချင်းလေဒီကလေးကမင်းတက်ကြုံနေရသေးတယ်ဒါနဲ့သူကတော့ငါးရက်နေ့နောက်ပိုင်းပြင်ငွားပြီလို့ဟိုကြောလိုက်တဲ့အပေါ်မှာအချင်းဒီကကိုရက်ရှိချင်းနေနဲ့ခွာချနေတဲ့ဟာလေးကိုကျွန်တော်တို့တတိပြုနေသေးပါလိမ့်ရှင
်ကျွန်တော်တစ်ချက်မတ်တင်ကြီးကိုတစ်ချက်မေးချင်ပါတယ်ဒေါ်ဆန်းစုကြည်ကအရင်တုန်းကသူရက်တီလှူရှားခဲ့တဲ့ဟာကလူခွင့်ရေး icon အနေနဲ့ကဘာအသိမှတ်ပြပါတယ်အခုနောက်ပြပါကြီးပြဿနာရခိုင်ပြဿနာကိုဖြစ်လာတော့လုံခြုံရေးနဲ့လူခွင့်ရေးကအချင်းဒီကတော်လေးအားပြိုင်ပြားပြိုင်နေနေထားမျိုးမှာကျွန်တော်တို့တွေ့နေရတယ်အဲ့တော့သူ့ရဲ့ဒီမေကုံးကြီးကြီးအဖြစ်သူဘယ်ဘက်မှာသူရက်ပြီးတော့ပြောတယ်လို့ယူဆပါလဲခင်ဗျလုံခြုံရေးနဲ့လူခွင့်ရေးမှာ
ဟုတ်သူလုံခြုံရေးဘက်ကနေရက်ပြောပြီးတော့ပြောနေတဲ့တွင်မှာလူခွင့်ရေးဆန်နှုံးနေတာသူတောက်လျှောက်မှာလူခွင့်ရေးနဲ့ပတ်သက်တဲ့ဖြည့်ရှင်းမှုတွေလူခွင့်ရေးနဲ့ပတ်သက်တဲ့စာနာထောက်ထားမှုတွေအစီအမံများဒီအစိုးရ အဖွဲ့စဖွဲ့ကလေးရပါတော့ခါမှတကယ်ပြောခဲ့ပြီးရှိဒီရခိုင်ဒေတာရေးမှလို့ပါတကယ်တော့ဒီကျွန်တော်တို့ဒီ minority တွေရဲ့ဟိုအလူငယ်စုအုပ်စုတွေရဲ့စိတ်ရင်းဆိုင်ရာတက်တနာတွေရပါမှာတမန်ညာလုံးမှဖြစ်နေတာပေါ့နော်တချင်းစစ်ပွဲစံပြင်းနေစစ်ပွဲစတဲ့ပြည်နယ်မှာလည်းဟိုစစ်ပွဲကြီးစစ်ပွဲအဖြစ်ခက်ရဆဲခြင်းနဲ့ဟိုလုံခြုံရေးလို့ပဲတောက်လျှောက်ပြောတယ်လူပြည်ရေးဆိုင်ရာတွေကိုတောက်လျှောက်မပြောခဲ့ပါဘူးရှင
်ဟုတ်ကဲ့ခင်ဗျာ
အဲ့မှာလက်တီချက်မရှိဘူးလို့ကျွန်တော်တို့မြင်ပါ
တယ်ဟုတ်ကဲ့ကိုစီသူအောင်မြစ်ကောမတ်တင်နီဦးကောခဏလေးလိုက်ပါမှာနေပြပါဦးခင်ဗျာကျွန်တော်မန်လေးမြို့ကသတင်းစာစီယာကုမင်းထက်ညင်းညာဖိတ်ခေါ်ချင်ပါတယ်ကုမင်းထက်ညင်းညာကလည်းမန်လေးကနေပြီးတော့ဒေါ်ဆန်းစုကြည်ရဲ့မိန်းကုံးကိုစောင့်ကြည့်လို့သိရပါတယ်ခင်ဗျာအဲ့တော့မလေးဘက်ကလူထုရဲ့တုံ့ပြန်မှုကိုမင်းထက်ညီညာရဲ့အမြင်ဒေါ်ဆန်းစုကြည်ရဲ့မိကုံးအပေါ်မှာပေါ့ဘယ်လိုများရှိပါလဲခင်ဗျအ
ဲအလုံးအလဲညှော်လင့်နေကြတာပါဘာလို့ဆိုတော့ကိုနိုင်ငံရဲ့ခေါင်းဆောင်နောက်ဒီဒီမိုကရေစီဆိုတဲ့ပေါ်တော့အောင်အလုံးအလဲပြီးတော့မှအားကိုအားထားတဲ့ခေါင်းဆောင်ချုပ်ကိုသာခွာကနေပြောဝိုင်းဝန်းပြီးတော့မှခေါင်းဆောင်သူတင်မှတ်ကြည့်ပြီးတော့မှအဲ့လက်ရှိနိုင်ငံရဲ့ပုံရိပ်တွေစာသင်ကျွန်တော်နိုင်ငံရဲ့ချက်ကြီးတွေကိုပြည့်စက်သွားပြရမယ်အနေထားမျိုးမှာဒါပြီးဒီဒေါ်ဆန်းစုကြည်ရဲ့မိကုံးဟာဒီပေါ်မှာအများကြီးတောင်းမှုနိုင်တယ်။ဒါမှမဟုတ်ဒီပေါ်မှာအဖြစ်အပျက်တော့ဆက်မယ်ဆိုတော့အဲဒီညှော်နေတဲ့ကျွန်တော်တို့ကအားလုံးပဲဒီနေ့နဲ့ဆိုရင်လည်းအလိုက်ဒီအဒီဒီနောက်တော့ကျွန်တော်မန္တလေးမှာလောရဲမန္တလေးမှာလည်းဒါလူကြီးတွေနဲ့လာရောက်အားပေးကြတာပေါ့။အဓိကတော့တော့တက်ပြင်းရဲ့ဒီပဓာရီရည်ကြမယ်။ဒါဟာခုနကပြောတဲ့ကိုယ်နိုင်ငံရဲ့ငြိမ်းချမ်းရေးကိုယ်နိုင်ငံရဲ့ဒီမိုကရေစီကျေရွေးတဲ့အလားဒီအန်တားတွေကိုကျော်လွှားကြမယ်ဆိုတဲ့စိတ်နဲ့ပဲပေါ့လေ။ဒါမိကုံးကဘယ်လိုပြောမယ်ဆိုတော့လည်းကြိုးမသိရဘူး။နောက်မိကုံးကလည်းအင်္ဂလိပ်ကိုပြောရတဲ့အားလုံးလည်းတဲ့ချင်းအလားဒီလုံးဒီပတ်စီနားလည်နိုင်သွားမှရှိရမယ်ဒီပေါ်မှာအလားအဲဒီရေးခင်းပေါ်မှာအဲလေတော်တမင်ကပုဂ္ဂိုလ်လူလုံးတော်တာသိကြီးအားတုံ့င်းနေပဲနဲ့အလူအပ်တဲ့အခိုင်အတာတစ်ခုအနေနဲ့ဒီကြီးဆောင်သွားမယ်ဆိုတော့ကတိကဝတ်ပြုမယ်ဆိုတော့အားလုံးကလည်းယုံကြည်ကြတဲ့အတိုင်းနဲ့ဒီနေ့ဒီပြီးရောက်ရှိလာကြတာဘာဖြစ်ဖြစ်အားရချင်နေကြတယ်လို့ပဲကျွန်တော်အဲ့လိုပဲမြင
်ဟုတ်ကဲ့မန်လေးဘက်မှာတော့ထူးခြားခြားဒေါ်ဆန်းစုကြည်မေကုံးမပြောခင်မှာတချို့ဒီဆရာတော်ဦးရဲ့သူအပါအဝင်အမျိုးသားအင်အားစုတွေကဆန္ဒပြဖို့တက်သူပြင်ဆင်ကြတာရှိရဒါပိတ်ခံရတယ်ပေါ့နော်အဲ့တော့ဒီအဖွဲ့တွေကတော့လာရောက်ပူးပေါင်းတာရှိလားသူရဲ့တုံ့ပြန်ချက်ကဘယ်လိုများကြားပါလဲခင်ဗျအ
ဲကျွန်တော်လည်းဒီကဏ္ဍသွားတဲ့နေရာရောက်ပြီးတော့အားလုံးဒီအဲဒီတော့မလူစုနဲ့တွေ့ရတော့သူတွေကတော့အဲ့လိုတုံ့ပြန်လာတော့မို့ကွဲပြားတဲ့ပုံစံနဲ့အဲဒီအားလုံးမရှိပါဘူးဆိုတော့ဆရာတော်ဦးတဲ့သူကတော့သူဒီစိတ်ဆုစမ်းမျက်နှာတွေပေါ်မှာတော့အဲဒီကြီးတာသားတွေရှိရတော့ရှိရပါလေဒါကြီးလည်းဒါတိခံလက်ချက်တွေဖြစ်နိုင်ပါလေအဓိကတော့ဒီနေ့မှာလူစုလူဝေးနဲ့ဒီလိုအလားဒီလိန်ကွန်းကိုလာရောက်လာစီရတဲ့အချိန်မှာတစ်ခါကလည်းသူရေချက်ကောင်းနေပဲဖြစ်ပြီးဒီလိုဒီဇနာပြပြောမှာအဲသူဘက်ကလှူချမှုတွေကလည်းဒါတိုက်ဆိုင်တဲ့ကမ္ဘာလူရေးကအဲဒီဘယ်လိုလားဘူးခင်လို့ဒါတိုက်ကြည့်ရဆိုဘက်ကဒါကိုတမ်းမြစ်လိုက်တာလို့ပဲကျွန်တော်နားလည်ပါတယ်အဲ့ဒီတော့သူကြကြပြန်ပြုတ်ပြန်တယ်တော့အဲ့ဒီကွဲမှာတော့ဘာမှမတွေ့ကြရဘူး
ဟုတ်ကဲ့ကုမင်းထက်ညီညာလီလိုက်မမခဏဒီကတော့ကျွန်တော်သရရှင်နေအလှည့်ပေးချင်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးကိုလောက်မောင်အမေရိကန်ပြည်အောင်စုကပါကိုလောက်မောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာတူတူပေါ့
ဟုတ်ကဲ့ပါဗျာအော်ကျွန်တော်တို့မမေ့သင့်တဲ့အချက်ချက်ကတော့ဒေါအောင်ဆန်းစုကြည်ဟာစစ်တပ်နဲ့အတူအာဏာခွဲပြီးအုပ်ချုပ်နေရတယ်လွတ်လပ်လပ်မရှိဘူး2008နဲ့နေရတယ်ဆိုတာလေးမမေ့စေချင်ပါဘူးနောက်တစ်ခုကဒေါအောင်ဆန်းစုကြည်ကလူခွင့်မပြောသလိုအကြမ်းဖက်ပြီးတော့ရွာဟလာရွာ30ကျော်ကိုဟိုဒီကိန်းနဲ့တိုက်ခတ်တယ်ဆိုတာလည်းမပြောခဲ့ပါဘူးဗျအဲကျွန်တော်အခုပြောနိုင်တာတခုကတော့အခုဟို၄သိန်းကဘာလို့ဖက်ပြွားလဲဆိုရင်အခုမနေ့တနေ့ကပဲကြီးညာတယ်ဗျာဟိုတသိန်း၉သောင်းကိုလက်ခံမယ်လို့ sorry ကနေကြီးညာတယ်၄နှစ်တည်းလက်ခံမယ်ဆိုတာအဲ့ဒါဆိုရင်ဟိုအခုပြောနေကြတဲ့လူတွေသဘောပေါက်မှာကျွန်တော်တို့မြို့မှာဆိုရင်လည်းကျွန်တော်တို့ရောက်လာတဲ့ပင်ကားလေးတွေမနေ့တနေ့ကပဲမလေးရှားရောက်လာတဲ့ပင်ကားလေးတွေအများကြီးရှိပါတယ်နိုင်ငံတကာလက်ခံပါလိမ့်မယ်ဒေါ်လာစုကြည့်ရဲ့မိကုံးရကိုဒီလူသားချင်းစာနာပြီးတော့လက်ခံမယ်လို့ကျွန်တော်ကယုံကြည်ပါတယ
်ဟုတ်ကဲ့တော့ဒေါ်ဆန်းစုကြည်ရဲ့မေကွန်းကိုကိုလှမောင်နေရဲ့အမြင်ပေါ့ကျင်းတ်ဆရာရှိရလား
အော်ကျွန်တော်တို့ဗျာကျွန်တော်တို့ခေါင်းဆောင်မယ်မကျင်းတ်လို့ပဲရမယ်ကျွန်တော်တို့လိုချင်တာတော့ချက်ချင်းကျွန်တော်ဆိုတာပြောသလိုပေါ့ကျွန်တော်တို့မင်းနေတချို့တွေကမင်းနေကြတယ်ဗျစစ်တပ်နဲ့ကျွန်တော်တို့ခွဲဝေအုပ်ချုပ်နေရတာဆိုမင်းနေကြတယ်ကျွန်တော်တို့ကျင်းတ်တာပေါ့
ဟုတ်ကဲ့ခင်ဗျကုလှမောင်ကျေးဇူးပါနောက်ထပ်သရရှင်တူဖိတ်ခေါ်ချင်ပါတယ်ကိုနေဦးလင်းကိုနေဦးလင်းရဲ့အမြင်ဆွေးနွေးမေးမြန်းလို့ရပါတယ်
အဲကျွန်တော်အမြင်ကတော့ဒေါ်ဆန်းစုကြည်ကအခုကော်ဆိုဒါတိုင်းမပြတော့လဲပဲတန်တမန်နေရောရူကော်ရှိတယ်ဆိုတာတော့ point တော့လုတ်ပေးတဲ့သဘောပါပဲနံပါတ်1ကတော့ဗျာရိုဟင်ဂျာဆိုတာမရှိဘူးလို့သူမပြောတော့လဲပဲမရှိဘူးလို့သူလက်ခံတယ်ဆိုတဲ့သဘောမျိုးပြောတဲ့သဘောပါတယ်ဘာလို့လဲဆိုတော့နာမည်ထည့်မတုံးဒီရိုဟင်ဂျာဆိုတဲ့စကားလုံးကိုတုံးပြီးတော့ဝါဝိုက်လဲ human trafficking လုပ်နေတယ်ဆိုတာကိုကျွန်တော်အနေနဲ့ကတော့လွန်ခဲ့တဲ့4 5 6နှစ်လောက်တည်းကသိပါတယ်ဗျာမလေးရှားမှနေတော့ပိုသိတယ်လို့လည်းပြောပြရစီဘာလို့လဲဆိုတော့ UNHCR ဒီမှာဖွင့်ထားတဲ့အတွက်
先不要紧，把马吉欧撇掉了，太阳欧撇掉了，利用 UNHCR 啊，你呢？为人都拉进来留言，那人家抓紧都邀请来留言，他的留言把嘛楼上进来留言也注意哦。阿龙帮来的看嘛，媒体呢帮媒体看到了，今天见到都当地啊，通宵在加多了啊，大伙都往长久地啊，变不老的。
OK, man. Do Piotr and Megun and Pataluo, good new lane, China Ayamushiwala, Dojan Evo.
When we live you are in two floor, strategic plan look, comma, no general shoot on ya. Solochi and Tuha, Dine, now so a chain in Mankango, don't that be your track or what is the ball, eh? Arau, now got implement loan and Lochi and no general dandia, you know, she get a key set up yet now.
谢谢你们了，我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我们用你们的。我The information comedy at Topian Jetima Sushi, Taipori Sashini, the Lusuare, Nabi Donsan Sujia, Lonuita Poregu, City, Chiwan and Yitija, Lubu Suvi, New Jaja, the Topi Tower, Lupiore, Sula, Lukin Chupamurigu, Lemakan, Lupan as New Jaja Mubo, the Kebe, Ochi, a Sema, Donsan Suji, a Kulu Piosu, a Tan New Jaja, Tan de Kepiniella, Kusi to Omni Donda Bibo.
Dihagaro, Utano Amiya, Donsan Suji, a two son of Hoya, but little less. Along over the Mamija, who knew she was there. The town set out out of a Kuyanima, a Takan Mupi there, and a Yasau Tanajone, a Yaskan Tanajone, a Taskan of Kuku. A Takan Mupi there, Nima Wobe, and now the Nima Wobe, Dongazi, Rokurai, such as the Rento Bianari, Pidoma now, the Paga Tamro Besayari, and Tuson Narva, a Golo, Lobidoma, Arima Tamro got that city in Lower Rome, the Abidoma, Neme Arome, Neme Sumu Lower Romesuro.ไอ้เดินมาเก็บมาเลยไอ้เดี๋ยวนั่งท้องเสียชอบที่เอาตัวมาคุยนี่มาแต่ละอุบัติเนี่ยอันนี้ก่อนเนาะถ้าหูสั่นลูกบุ้งสูบลมมาเก็บมาแต่เมื่อเราไปเจอเลยขาเจอเลยผมสุดสวยมุ่งดีไอ้เรื่องนี้ก่อนเนาะวิบากมุ่งดีไปทางที่สี่อะไรขาเจอแต่อารมณ์ที่ดีอะไรเดินมาเว้ยดูดมาอุบัติสุดไปเลยสงสัยคอมมิชชั่นสุดาพูดอะไรแต่พม่าเลยจำลองอะไรตู้ฟ้าตาตู้อะไรสงสัยคอมมิชชั่นพูดวิโดมาดูสงสัยอะไรกิจการอะไรสิเค้แต่ดาวน์ซูจีเปลี่ยนเรื่องอุตสาหะตัวที่ดูแลเรื่องโลกุสเรื่องอุตสาหะที่เปลี่ยนอยู่เปลี่ยนเรื่องเรื่องโลกุสมาเป็นตั้มโลกุสที่โลกเด็กขามาแต่อุบัติเหตุอันนี้บ่เนาะแต่ในงานการสัญญาสัญญานี่ตอนบ่ายเนี่ยดูโลกุสรู้ละมาตัวเราเปลี่ยนมาเลยแต่เล็กที่มาเจอเรื่องขาเจอเราเจอเราได้ทำมาไม่สิ้นอย่างพูดถึงเช่นเดียวกันไม่เอาไม่เอาเราสุดเส้นมุ่งเดียวเราสี่เดียวบ่สุดเส้นมุ่งเดียวสี่เดียวสุดละก็ถ้าเกิดทุกคนเนี่ยทัดทีตัวเลยคุณเราไอ้มุสลิมไต้หวันบ่เนาะตัวเราเปลี่ยนเยอะเลยสิเนาะตั้มเราก็เป็นลูกเกเป็นยาลูกเกปัญญาสุดเลยฮะไอ้เราตัวเนี่ยตัวเมื่อคนมาไอ้คุณเราเทียบเยอะว่าเลยเปลี่ยนละสุดเสียมุ่งเรื่อยๆไอ้ตัวเราละทีนี้ไม่สิเคเรื่อยๆดูอันนั้นมาขามุ่งเราไปดูเยอะว่าเลยไอ้เราเจอเราตัวเองนี่เนี่ยจ้าเราขาจ้าเราเรื่องละเสียเดียวนี่เนี่ยจ้าเราเช่นเราดีไม่ยากเลยขาจ้าเราที่หาเรียกการมีกรรมมาเปลี่ยนเลยคนเราก็ด้านยุ่งเดียวเลยมีกุศลเลยเจ้าเราไม่ที่ไหนดีกว่าเปลี่ยนมา
บ้างโอเคเจ้าเราจะเสียเท่าไหร่ไม่จะมาเลยนอกจากดอนซันซูจิก็เล็กขึ้นมาสุดเลยตรงนู้นมีตัวคุณอาเบลแต่พักการศึกษาปีละเล็กขึ้นตัวมาสุดตรงนู้นตรงมาเลยทำไมกูเสียตรงกูเนี่ยก็เป็นอะไรสิเนี่ยทบทุนยิ่งจะแค่เด็กเล็กขึ้นเนี่ยปงซานแต่เล็กขึ้นตัวมาเลยสุดเลยสุดเลยทบการรอจนเราหน้าเลยเราส่วนน้อในงานตาพิจิตรพิจิตรมหาดีพิจิตรพิในงานตาพิจิตรพิจิตรมาพิจิตรพิจิตรดีดีตาเดียวมันเด็กนี่ท่านเนี่ยสุดท้าท้าชิ่งตัวเล็กขึ้นมาสุดทบการรอแต่ยาวนี่ว่าเลยรอไอ้ตัวเด็กเรียนซีซั่นไหนมาบ้างไอ้ตัวท่าทารีก็หัวไปดูข้าวเดียร์เปล่าไหนมาบ้าง
ไอ้คนนั้นที่เนี่ยไอ้เรื่องสาระไอ้เชื่อดีนะเขาสุดชอบแต่เบื่อที่บีเลยน้ำมาเลยที่อยู่เวลเล็กขังเงี้ยเลยไอ้เรื่องนั้นก็จะรู้ที่ช่วยจงตัวสีทาบีนะวะช่วยจงสีทาบีนะสุดเลยขาดใจเราอารมณ์ไอ้คนนั้นที่เนี่ยตัวหูไอ้เจนยี่หม้อเนาะหูดีมองโนไอ้มองโนเขยไอ้จะยังไงบีเนี่ยเหนียวไปมาสุดเย่ตัวสีนี่อารมณ์มองอเมริกาต้องมีเราตัวพิจารณามันมีเอเนี่ยบลูมิชิทาเลยเบจิโอมาบลูชิเลยพี่เราบาดูยี่เลยบลูชิเลยบ้างอะกงชิบาเลยชิเลยขาดยาโรถ้าเกิดเปลี่ยนเวลาเมื่อสุดเลยดูเรื่องอะไรอุตส่าห์เนี่ยสมัยจะใต้สายสุดสีเลยสุดเย่การยาไปเทคโนโลยีมีชิมจะดูว่าเนาะเบย์ยามันนี่เลยเบย์เอมาบ้างยาสีเย่ดีไม่มาชิบาเลยแต่ว่าแต่เมื่อเมื่อเช้าเนี่ยนะตะคุกอ่ะไอ้ที่ดูเรื่องประมาณนั่งเข้าชิเช่ Not by my don't want to do that. I told you, my name is Dinah Shears, and they knew talking with Pimula, Matibula, that general machine I do. Not who are chosen, maybe you are the Michel Canal, I know any other Matia, Miro, Niguyamla, Mayabula, Dalam Pijau. Not the Kuga, the Pega, the Baga, Nibiroma, Shiva Marti, Nangano, Tanningan, Pega, Pio Talari, Shire, and Nanganga Media, Pimu Pijavi, and a palace law. Anima, the Kan Konakula Bono, that Lekai is the Kan Elbo.
ဒီပြန်ကျင်းနေမှာနဲ့ဆိုင်အဲ့လိုစကမ်းခုနှစ်ခုတော့အမှာဖွင့်မယ်ခုပြီးတော့လက်ခံမယ်ဆိုတဲ့သဘောမျိုးလိုမျိုးကျွန်တော်အရင်မျက်တွေ့နေရတဲ့ခါကျတော့ဟိုကနေပြောင်းဝင်လာမဲ့လူတွေကအဲ့ဒီစကမ်းနေမှာအရင်နေရမှာလားဆိုတဲ့ဥစ္စာဘာမှမသိကြဘူးအဲ့လိုသုံးဆန်းစုကြီးမခေါ်နဲ့မှာသူတခုနှစ်ခုပဲပြောထားတယ်အဲ့ဒါဘာလဲဆိုတော့လုံရုံရေးရပါ냐သူအမှတ်ခံတယ်နောက်တစ်ခုကထောက
ဓိကချက်ကနိုင်ငံသားဖြစ်ပြီးမှပြုပေးပြီးဆိုတာအဓိကကြတာပေါ့နော်ဆိုတော့နိုင်ငံသားဖြစ်ပြီးမှပြုပေးပြီးဆိုရင်1982ခုနှစ်ဥပဒေကြီးကအဟံကားဖြစ်နေတာပါသာတဲ့ချက်နောက်တစ်ခါဟိုဘက်ကိုရောက်သွားတဲ့ဟာတွေကိုဒီဟိုဘက်ကိုရောက်သွားတဲ့လူတွေကိုဒီဘက်ကိုပြန်လက်ခံပေးပါလို့ပြောတဲ့အခါမှာသူတို့ကလည်းဥပဒေနဲ့အညီလက်ခံပါမယ်လို့ဟိုပြောရဲပေါ့ဒီဆိုရဘက်ကအဲ့ဒီခါမှာဥပဒေနဲ့အညီဆိုတော့82ဥပဒေနဲ့လက်ခံမယ်ဆိုရင်ဒီလူတွေကဒီဘက်ဒီကိုတိုင်းပြည်ထဲမှာနေပြီးအချိန်ကြာတော့မှအထောက်အထားမရှိနေကြရတော့သူတို့အခုပဲအထောက်အထားနဲ့ပြန်လက်ခံပါလေဆိုတာကလည်းမျိုးဝန်ထုတ်เสียဖြစ်နေတာပေါ့နော်ဆိုတော့
ကျွန်တော်စက္ကန့်30လောက်ပဲချိန်ရပါတယ်ဟ
ုတ်လက်ခံမယ်ဆိုတဲ့ဟာနဲ့ဒီအစီအစဉ်ခန်းစာကိုအောင်မြင်အောင်လုပ်မယ်ဆိုတဲ့ဟာမှာဟိုတိတိကျကျခိုင်ခိုင်မာမာဘာမှကိုအမခံတဲ့မရှိနေတဲ့အနေအထားမျိုးမှာဖြစ်ပါတယ်ဆိုတော့အရေးကြီးတဲ့အချက်ကိုဦးစားပေးလုပ်ပြီးအရေးမကြီးတာလည်းတော့ကြားမယ်ဆိုတော့ဘယ်လိုတိုင်းတာတတ်မှတ်တယ်လဲဆိုတာကလည်းပဲမျိုးဝန်ထုတ်เสียရှိနေပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒါရိုက်လီလိုက်အစီအစဉ်အချိန်စစ်တော့လို့ပါကျွန်တော်တို့ပါဝင်ဆွေးနွေးပေးတဲ့ကုစီသူအောင်မြတ်မတ်တိန်ဒီဦးကိုမင်းထက်ငင်းကြံ့နဲ့တော်ရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒါရိုက်လီလိုက်အစီအစဉ်ဒီမှာကျန်နာခွင့်ပြီးပါ
အင်္ဂါနေ့ညတရရင်လိုက်ဆွနေကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တငိထိုက်တင်ညာပေးပါမယ်ရှင
်မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်တွေထုတ်နိုင်ရေးကြိုးပမ်းမှုတွေကိုမစွန့်လွှတ်ရင်တော့လုံးဝချေမှုန်းပြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာသမ္မတထရန့်ကအခုလိုပြောတာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအစိုးရရဲ့မစင်မချင်းလုပ်ရက်တွေကလူအသက်ပေါင်းများစွာကိုမတွေးဝင်စရာချင်းချောက်မှုနဲ့အတူတကဘာလုံးအပေါ်ချင်းချောက်မှုဖြစ်တယ်လို့အမေရိကန်ခေါင်းဆောင်ကပြောဆိုပါတယ်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုမဖြစ်မနေကာကွယ်ရတဲ့အချိန်မှာရွေးချယ်စရာမရှိတော့ဘူးဆိုရင်တော့မြောက်ကိုရီးယားကိုအပြီးတန်ချေမှုန်းမယ်လို့သမ္မတကပြောတာပါအီရန်နိုင်ငံနဲ့ပတ်သက်ပြီးလဲသမ္မတကပြောဆိုရမှာတော့အီရန်အနေနဲ့နျူကလ িয়ার သဘောတူစာချုပ်ကိုအကာအကွယ်ယူပြီးနျူကလ িয়ার အစီအစဉ်တွေဆောင်ရွက်နေမယ်ဆိုရင်တော့နျူကလ িয়ার သဘောတူစာချုပ်ကိုနိုင်လာနေလို့မရဘူးဆိုပြီးကမ္ဘာခေါင်းဆောင်တွေကပြောဆိုပါတယ်အကြံဖက်ဝါဒနဲ့ပတ်သက်ပြီးလဲကုလအထွေထွေညီလာခံမှာအမေရိကန်သမ္မတကပြင်းပြင်းထန်ထန်ပြောဆိုပါတယ်အကြံဖက်ဝါဒဆွဲအဖွဲ့တွေကိုငွေကြေးထောက်ပံ့နေတဲ့နိုင်ငံတွေကိုဖော်ထုတ်တာဝန်ခံခိုင်းရမယ်အချိန်ရောက်ပြီလို့တုံ့နှုံပြောဆိုတာပါအကြမ်းဖက်ဝါဒီတွေနောက်သူတို့အပေါ်လွှမ်းမိုးနေတဲ့အစ္စလာမစ်အစွန်းရောက်မှုတွေကိုရင်ဆိုင်ဖြေရှင်းတာမှာတာဝန်ရှိတဲ့နိုင်ငံတွေအတူတကွပူးပေါင်းဆောင်ရွက်ရမယ်လို့သမ္မတကပြောဆိုပါတယ်။အစွန်းရောက်အစ္စလာမစ်အကြမ်းဖက်ဝါဒကိုအဆုံးသတ်ရမှာဖြစ်ကြောင်းဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံနောက်တစ်ကမ္ဘာလုံးကိုပြိုကွဲသွားခွင့်မပြုနိုင်တဲ့အတွက်ဖြစ်တယ်လို့အမေရိကန်ခေါင်းဆောင်ကပြောဆိုပါတယ်။နောက်ဗင်နီဇွဲလာအရေးကိုလည်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်ကမ္ဘာရှိရာတွေမှာအမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့လည်းသမ္မတကကြေကြေပြန့်ပြန့်ပြောဆိုခဲ့ပါတယ်ရှင
်သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမှုကမဆွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရဝလေးဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American သံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 253250နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.